2554ခုနှစ်ကောဇာတက္ကရေ1382ခုနှစ်နေုံလာပြီးကျော်တရက်ခရီးနှစ်2010ပြည့်နှစ်မေလ28ရက်တောက်ကြနေမှာစကိုင်းတောင်ရုံမြတ်ဆက်ကြအကြောင်းတိုက်သို့လာရောက်ပြီးတော့ကုသကောင်းမှုပြုကြတဲ့ကုသရှင်များကရွာတိကြီးရေတန်းရက်မှနေတန်းကြတဲ့เจ้าดาริกาอิอุตตะติเจ้าดาริกามาริโตจินเสตมิเจ้าดาริกามาโตญญญซันเนมองนมะเมียဖြစ်ကြပါတယ်မိဘမေတ္တာမိသားစုများဖြစ်ကြပါတယ်အကြောင်းရင်းခန္ဓာကတော့ญญญซันမိမိရဲ့45နှစ်ပြည့်မွေးနေ့မင်္ဂလာမှာနေ့စဉ်ကုသိုလ်ကောင်းမှုပြုတယ်လို့ပဲမြတ်စွာဘုရားเจ้าတိုက်တန်ဃာတော့280ကျော်တို့ရဲ့ထံမောက်တို့လာရောက်ပြီးအာယုံခါမှာခောက်ဆွဲကြောဆွမ်းနေ့လယ်ကမှမွန်မြတ်သောခဲဝဲဘောဇဉ်ဆွမ်းများဆက်ကလှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုတန်ဃာတော်280ကျော်တို့ဟာတစ်ပါးတစ်ပါးအတွက်ဆက်ပြာမှုတစ်ထုပ်စီနဲ့ကျုပ်သားတစ်ဘူးစီလှူဒန်းခြင်းနောက်ပြီးတော့လေသာသွားတိုက်စီတစ်ဘူးစီလှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုတရားတော်ကိုပူဇော်သည့်အနေဖြင့်ဘုမမာတင်တင်ကန်းပြည်စုံတစုံထီဖနက်မြတ်တုဘောဝနဝကမ္မ25000ကျက်လှူဒန်းခြင်း25000ကျက်လှူဒန်းခြင်းမြတ်စွာဘုရားကြောင့်တိုက်တန်ဃာတော်ရှင်မြတ်များလိုအပ်နေတဲ့အလင်းရောင်အတွက်လိုအပ်နေတဲ့မိဆက်ကပိယံအတွက်အလင်းရောင်အလှူဖြစ်တဲ့နဝကမ္မကျက်သိန်း20လှူဒန်းခြင်းကိုမြင့်ထွန်းမကြည်ကျူနိုင်မိသားစုက1000ကျက်ကိုတန်းစင်ဦးမခင်ချူမှာမိသားစုက1000ကျက်ကျောက်တလုံးရွာဓမ္မမိတ်ဆွေများက12000ကျပ်အားဖြင့်စုပေါင်းပြီးတော့ကုသိုလ်ကောင်းမှုပြုလုပ်ကြတယ်။အဲ့တော့ဒီနေ့ကဘုန်းကြီးတို့ကြောင်းတိုက်လေးပဲ18နှစ်စာတင်တိုက်တည်ထောင်ခဲ့တာစာတင်တိုက်ပြီးတည်ထောင်ခဲ့တဲ့ကြောင်းတိုက်နဲ့လည်းပဲ18နှစ်ပြည့်တဲ့နေ့ပေါ့ထူးထူးခြားခြားပွဲမကျင်းပပြီမဲ့ဒီနေ့ကဘုန်းကြီးတို့ကြောင်းနေ18နှစ်ပြည့်သွားပြီစာတင်တိုက်ထောင်တဲ့နေ့အဲ့တော့မိမိရဲ့မွေးနေ့ဒီမနေ့တွေမှာလာရောက်ပြီးတော့နှစ်ဆင်လိုပဲကုသိုလ်ကောင်းမှုပြုကြတယ်မိဘမေတ္တာမိသားစုကိုဘုန်းကြီးကအနုမောဒနာတရားဖြစ်နေပါဟောကြားပေးမလဲဆိုတော့နတ်တို့ပြောတော်သူတော်ကောင်းလက္ခဏာဆိုတဲ့ခေါင်းစည်းနဲ့ဟောပေးမယ်အဲ့တော့ဒီတရားနာမည်ဟာသူတစ်ဖြင့်တာဝရိနာနတ်တေသူတော်ကောင်းလို့သတ်မှတ်တဲ့အင်္ဂါ9ချက်နောက်တစ်ခါဒီဟာကိုပဲမြတ်စွာဘုရားကတရားမင်းဖြစ်ကြောင်းပြင့်စဉ်ခုနှစ်ပါးလို့ဒီလိုလည်းပဲကောင်းစည်းတက်ပြီးတော့မြတ်စွာဘုရားကဒီလိုလည်းပဲဟောကြားခဲ့တယ်။ဒါကြောင့်မို့တရားမင်းဖြစ်ခြင်းစဉ်ခုနှစ်ကြောင်းဘုန်းကြီးတို့တရားမင်းဖြစ်ဖို့ရာအတွက်ပြင့်စဉ်ခုနှစ်ချက်ဒီလိုလည်းပဲသတ်မှတ်လို့ရတယ်။တာဝရိနာနတ်တရားသူတော်ကောင်းလို့သတ်မှတ်တဲ့သူတော်ကောင်းလက္ခဏာခုနှစ်ပါးနောက်တစ်ခါမြတ်စွာဘုရားကိုယ်တော်တိုင်ကပြန်လည်ပြီးတော့ဟောကြားတဲ့အတွက်ဖျားရှင်သတ်မှတ်တဲ့သူတော်ကောင်းလက္ခဏာလို့ဒီလိုလည်းပဲ၃မျိုးနာမည်ရတဲ့တရားပေါ့တရားနာမည်ကတော့နတ်တို့ပြောသောသူတော်ကောင်းလက္ခဏာသို့တော်မြတ်စွာဘုရားကကိုရတိုင်းပြန်လည်ပြီးတော့ဟောကြားတဲ့အတွက်ဖျားရှင်သိမှတ်ပြုတဲ့သူတော်ကောင်းလက္ခဏာလို့ဒီလိုအဓိပ္ပာယ်လေးရောက်သွားပါတယ်အဲ့တော့ရှင်ဥစ္စာသူတော်ကောင်းရဲ့အဓိပ္ပာယ်လေးကိုဘုန်းကြီးက၃နည်းလောက်ပြောပြပေးမယ်အဲ့တော့လောကမှာသူတော်ကောင်းဆိုတဲ့စကားဟာဗမာဝေါ်ဟာရဖြစ်တဲ့လူတိုင်းပြောနေကြတယ်သူတော်ကောင်းဆိုတာဘယ်လိုသဘောရှိသလဲအချင်းကျုပ်လေးပြောပါဆိုရင်ဘုန်းကြီးတို့ပါဠိလိုတပ္ပုရိသတန္တပုရိသနှစ်ပုဒ်ကိုသမတ်ဆက်ပြီးတော့တပ္ပုရိသဆိုတဲ့ပုဒ်ဖြစ်လာခဲ့တယ်။မြန်မာအဓိပ္ပာယ်ဖွင့်ဆိုသမ်းမှာဆိုလို့ရှိရင်တော့ငြိမ်းချမ်းတဲ့ပုဂ္ဂိုလ်တဲ့သူတော်ကောင်းဆိုတာငြိမ်းချမ်းနေတဲ့လောဘဒေါသအစွန်းမထွက်ဘူးပူလောင်မှုမရှိဘူး။ကြည့်လိုက်လို့ရှိရင်ပူလောင်မှုတွေကိုပယ်ဖြတ်ဖို့ကြိုးစားနေတယ်ကိုယ်တိုင်ငြိမ်းချမ်းတယ်လို့သူများကိုလည်းပဲငြိမ်းချမ်းမှုပေးစွမ်းနိုင်တဲ့ပုဂ္ဂိုလ်တဲ့မိမိကတပည့်ဖြစ်နေရင်လည်းကိုယ်ဆရာသမားကိုငြိမ်းချမ်းမှုပေးနိုင်တယ်မိမိကဆရာသမားဖြစ်ရင်လည်းတပည့်တွေကိုပညာတိုးတက်အောင်စိတ်ဓာတ်မြင့်အောင်ငြိမ်းချမ်းမှုအေးအောင်ပေးနိုင်တယ်အဲ့တော့ကိုယ်တိုင်ငြိမ်းချမ်းတယ်လို့သူများကိုလည်းငြိမ်းချမ်းမှုပေးစွမ်းနိုင်တယ်မိမိကသာသမီဖြစ်ရင်မိမိရဲ့မိဘတွေဆွေမျိုးတွေကိုငြိမ်းချမ်းမှုပေးစွမ်းနိုင်တယ်မိဘဖြစ်ရင်လည်းသာသမီတွေအပေါ်မှာပညာတရားမေတ္တာတရားဒါတွေကိုပေးပြီးတော့ငြိမ်းအေးမှုပေးနိုင်တယ်။မောင်နှမချင်းချင်းအပေါ်မှာငြိမ်းအေးမှုပေးနိုင်တယ်။ဒါကိုသူတော်ကောင်းလို့ခေါ်ရတယ်။ဒီလိုမှမဟုတ်ပဲနဲ့ကိုယ့်ကိုယ်ကြောင်းပြုပြီးတော့အလုံးပူလောင်နေကြတယ်၊စိတ်ဆင်းရဲနေကြတယ်။မောင်နှမချင်းချင်းမိသားစုချင်းချင်းပူလောင်မှုရှိနေတယ်ဆိုရင်ဒါသူတော်ကောင်းလို့ပြောလို့သူတော်ကောင်းလက္ခဏာပြက်နေတယ်လို့သုံးသပ်လို့ရတယ်ပေါ့။ဒါကြောင့်မို့ကြောင်းတစ်ကြောင်းဖြစ်ဖြစ် အိမ်တဲ့အိမ်ပဲဖြစ်ဖြစ်ဌာနတစ်ခုပဲဖြစ်ဖြစ်နိုင်ငံတစ်ခုပဲဖြစ်ဖြစ်ငြိမ်းချမ်းတဲ့သူတော်ကောင်းတွေနေလို့ရှိရင်ဒီနေရာလေးဝင်သွားလိုက်ရရင်အေးချမ်းတဲ့အရာသာလေးခံစားရတတ်တယ်။နောက်ဘုန်းကြီးတို့မြန်မာပြည်တံကသူတော်ကောင်းကိုဘယ်လိုဖွင့်ဆိုတယ်လဲဆိုတော့ရိုးသားချောင်းမှတ်ပြီးတော့သောသောကပြောတယ်လို့ကောင်းတဲ့အမှုကိုစူးစမ်းအထောက်တဲ့ပုဂ္ဂိုလ်တဲ့ရိုးသားပြောင်းမှမှုရှိတယ်နှုတ်ကငတ်တေရင်သေပေးသည်ဘယ်တော့မှမဟုတ်တာမပြောဘူးငတ်တေရင်သေပေးသည်ဘယ်တော့မှမဟုတ်တာမလုပ်ဘူးဆိုပြီးရိုးသားပြောင်းမှမှုအပြေဝါရှိတယ်ကောင်းတဲ့အမှုတွေကိုလည်းပဲစူးစမ်းပြီးတော့လုပ်တယ်ဒါကိုသူတော်ကောင်းလို့ခေါ်ရတယ်ဘုန်းကြီးတို့မြန်မာတွေကြတော့တခါတည်းအာနာပါနာနဲ့ပြောကြတယ်ဟာဘသူကတော့သူတော်ကောင်းလေးပဲစေလေးမတော်ဆဲမရဘူးအေးအေးလေးနေတယ်အေးအေးလေးနေရုံနဲ့သူတော်ကောင်းမဖြစ်သေးပါဘူးမိဘဖြစ်ရင်မိဘချင်းကိုသာသမီတွေပေါ်မှာကြည်ပြွန်ရပါတယ်သာသမီချင်းသာသမီရဲ့ချင်းကိုမိဘတွေပေါ်မှာကြည်ပြွန်ရပါတယ်တပည့်ဖြစ်ရင်ဆရာသမားတွေပေါ်မှာတောင်းဝန်ကြည်ပြွန်အောင်လုပ်ပေးရတယ်ဆရာဖြစ်ရင်တပည့်တွေပေါ်မှာတောင်းဝန်ကြည်ပြွန်အောင်ဆုံးမရမယ်တိုးတက်အောင်လုပ်ပေးရမယ်ဒါမျိုးမှသူတော်ကောင်းခေါ်တယ်ဒါကြောင့်ရိုးသားချောင်းမှတ်ယုံလေးနဲ့သူတော်ကောင်းအဆင့်မရောက်သေးပါဘူးဒါတာမင်ညာပုဂ္ဂိုလ်ပဲရှိသေးတယ်သိုးတဲ့တည်းမရောက်တာပဲရှိသေးတယ်အဲ့တော့ရိုးသားချောင်းမှတ်ပြီးတော့ကောင်းတဲ့အလုပ်တွေကိုလုပ်မှသူတော်ကောင်းတဲ့ဒါဘုန်းကြီးတို့မြန်မာပြည်တံကဖွင့်ဆိုတဲ့သူတော်ကောင်းရဲ့အတိတ်ပဲပါစာပေထဲမှာတည့်ရကြီးမရှိပြီမဲ့နောက်ပညာရှင်တချို့ကဘယ်လိုပြောဆိုရေးသားကြလဲဆိုတော့သူတော်ကောင်းအတိတ်ပဲကိုသူတော်ဒီဖြစ်စီမတော်ဒီဖြစ်စီသူများတော်လောင်ကိုကနေစံပြဖြစ်နေကောင်းပြတဲ့ပုဂ္ဂိုလ်ကိုသူတော်ကောင်းတဲ့အဲ့တော့ကိုမိသားစုတစုမှာအလုံးကိုရဲ့ညီတွေကိုရဲ့ညီမငယ်တွေကောင်းတော်ကိုကနေရှေ့ရနေပြီးတော့ကောင်းဆောင်ပြီးတော့အနေနာခံတယ်ကောင်းဆောင်ပြီးတော့ရပိုင်တဲ့အခွင့်အရေးကိုလျှော့ယူတယ်လုပ်ငန်းပိုလှုပ်တယ်သူတို့ကိုအနေနာခံပြီးတော့ပိုပေးတယ်စံပြဖြစ်နေကိုချင်းတီလာလည်းတိတ်ကောင်းတယ်အဲ့လိုပေါ့အများမောင်နှမသားချင်းတွေမိသားစုတွေတော်လာအောင်ကိုကနေရှေ့ရကောင်းပြတာကိုသူတော်ကောင်းလို့ဒီလိုဖွင့်ဆိုကြတယ်ဘုန်းကြီးတို့ဒီစာသင်တိုက်တွေမှာဆိုလို့ရှိရင်လည်းပဲပဝန်းကျင်ကောင်းလာအောင်ကိုကနေရှေ့ရနေပြီးတော့လုပ်ငန်းကိုပိုလုပ်တယ်ပညာပိုကျူးစားတဲ့စီကံပိုရှိတယ်ဒါမျိုးလေးတွေကိုအခြားသူတွေနောက်ကနေကောင်းအောင်ကိုကနေရှေ့ရစံပြဖြစ်နေအခြားသူတွေတော်လာအောင်ကိုကကောင်းပြပြီဆိုရင်သာသူတော်ကောင်းဆရာဆရာမတွေဆိုရင်တပည့်တွေကောင်းလောင်တော်လောင်ကိုကရှိရကောင်းပြရတယ်။ကိုကမကောင်းမဲနဲ့တပည့်တွေတော်အောင်သင်လို့မဖြစ်နိုင်ဘူး။အဲ့တော့တချို့ကသူတော်မကိုကောင်းတယ်ဆိုတာကတော့ဒါအသေးပဲမရှိတဲ့အင်မတန်စိတ်ထားညံ့တဲ့ပုဂ္ဂိုလ်တွေရဲ့ဖွင့်ဆိုချက်တွေသုံးသပ်လို့ရပါတယ်။ဒါကြောင့်အခြားသူတွေတော်လောင်ကိုကနေကောင်းပြမှာသူတော်ကောင်းတဲ့ဒါသူတော်ကောင်းနဲ့ဆက်တဲ့စကားလုံးလေးပေါ့။ဒါကြောင့်ခုလည်းပဲတရားကနတ်တို့ပြောသောသူတော်ကောင်းလက္ခဏာဆိုတော့ဒီတရားကိုမြတ်စွာဘုရားကဘာဖြစ်လို့ဟောကြားခဲ့တယ်လဲ။ဒါလေးသိဖို့လိုတယ်ပေါ့။အခါတစ်ပါးမှာဘုရားရှင်ကိုယ်တော်မြတ်ကဝေသာလီပြည်မှာကုတာဂရသာလဆိုတဲ့ဆုလင်မွန်ချင်တက်ထားတဲ့ကျောင်းတော်မှာတရင်သုံးတဲ့အချိန်။အဲ့ဒီချိန်မှာဘုရားရှင်ကိုယ်တော်မြတ်ကတက္ကပညာတုတ်တန်ကြီးကိုလည်းပဲဟောထားတယ်။ဒီတော့တရားမင်းနဲ့ဆက်တဲ့ကျောင်းရာတွေဟောထားတယ်။ဝေသာလီပြည်မှာနေတဲ့မဟာလိဆိုတဲ့လက်ရှိဝီမင်းသားတယောက်ကမြတ်စွာဘုရားရဲ့တက္ကပညာသုတ်တန်ကြီးနာယူပြီးတော့မြတ်စွာဘုရားကတော့တရားမင်းရဲ့စီးပိန်ကြီးကြီးကျယ်တဲ့အကြောင်းဟောလိုက်တာအဲ့တော့မြတ်စွာဘုရားကတရားမင်းကိုကိုယ်တိုင်တကယ်မြင်ဘူးသလားမမြင်ဘူးပဲဉာဏ်ဖြစ်နေသလားမြတ်စွာဘုရားကတရားမင်းကိုတကယ်ကိုယ်တိုင်သိသလားမသိပဲဉာဏ်ဖြစ်နေသလားလို့ဒါမျိုးလေးတွေးတော်တယ်ပေါ့ဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားတရားမင်းကြောင့်ဒီဟောလိုက်တာမြတ်စွာဘုရားတရားမင်းရဲ့စီးပိန်ကြီးကြီးကျယ်ပုံကိုဟောလိုက်တာတကယ်သိလို့ဟောတာလားမသိပဲဟောနေတာလားမြတ်စွာဘုရားတရားမင်းကိုမြင်ဘူးတလားမမြင်ဘူးလားလို့သူစိတ်ထဲမှာတွေးဟာဖြစ်လာတော့မြတ်စွာဘုရားတရင်သုံးတဲ့ကြောင်းကိုသွားပြီးတော့ရှစ်ခိုးတယ်တင်းတင်းလျောက်ပဲတခုတော့နေရာမှာခြိုင်နေပြီးတော့မြတ်စွာဘုရားကိုမေးလျှောက်တယ်အဲ့တော့မာလိလေးသူကြီးကဘယ်လိုမေးလျှောက်လိုက်လဲဆိုတော့မြတ်စွာဘုရားတဲ့မြတ်စွာဘုရားတရားမင်းကိုမြင်ဘူးပါလားမြတ်စွာဘုရားဆိုတော့မဟာလီတဲ့ငါဘုရားတရားမင်းကိုမြင်ဘူးတယ်မြတ်စွာဘုရားကပြန်ဖြေလိုက်တယ်အဲ့တော့မဟာလီကဘာပြန်ဖြေလဲဆိုတော့ဘာပြန်လျှောက်လဲဆိုတော့မြတ်စွာဘုရားတဲ့မြတ်စွာဘုရားမြင်ဘူးတဲ့တရားမင်းဟာအတုရောင်တရားမင်းမြင်ဖြစ်နေလေမလားဘုရားတဲ့တရားမင်းဆိုတာမြင်ဖို့သိတ်ခဲရင်ပါတယ်တွေ့ဖို့သိတ်ခဲရင်ပါတယ်ဒါကြောင့်မြတ်စွာဘုရားတွေ့ဘူးတယ်ဆိုတဲ့တရားမင်းဟာအတုရောင်တရားမင်းမြင်ဖြစ်နေသလားဘုရားလို့မေးလိုက်တဲ့အတွက်မြတ်စွာဘုရားကဘလို့မေးကြလိုက်တယ်မဟာလီတဲ့ငါဘုရားတရားမင်းကိုလည်းပဲသိတယ်တရားမင်းဖြစ်အောင်ကျင့်ဖို့ကျင့်စဉ်တရားတွေကိုလည်းပဲငါဘုရားသိတယ်ဆိုပြီးစောစောကဘုန်းကြီးဟောကြားမယ်ဘုန်းကြီးတချင်ပြန်လဲဟောကြားမယ်နတ်တို့ပြောသောသူတော်ကောင်းလက္ခဏာဆိုတဲ့တရားကိုမြတ်စွာဘုရားကမဟာလိကိုပြန်လဲဟောကြားလိုက်တယ်အ ဒါကြောင့်ဒီတရားတရားမင်းဖြစ်အောင်ကျင့်တယ်ကျင့်ရင်ခုနှစ်ပါးဒီလိုခေါ်ရင်လည်းရတယ်တာဝရိဏနဲ့ဒီသတ်မှတ်တဲ့သူတော်ကောင်းလက္ခဏာဒီလိုပြောရင်လည်းရတယ်မြတ်စွာဘုရားကအတိအပြုပြောကြလိုက်တဲ့အတွက်ဖျားရှင်သတ်မှတ်တဲ့သူတော်ကောင်းလက္ခဏာဒီလိုဒိဗေမျိုးလည်းရှိတယ်ပေါ့အဲ့တော့မြတ်စွာဘုရားကမဟာလိဘူးအဲ့ဒီလိုသူတော်ကောင်းလက္ခဏာခုနှစ်ချက်ဟောပေးလိုက်တယ်အဲ့တော့ဘ Mesira wini yodan pisan gora bibo naran dan wiriwa tawri na ahu taburi do iti. Zandung, shikang mugan juzi mandapin ludan yaula tadawati yau chibido. Dan naran doyo maga gomun la tajim. Loka timbo to ludo lubangu. Dewa tawri na wadai sanza nam yadu di. Taburi do iti chimwan bwe taong gong te gong di along liya wintu rojin huyui. เวทินทร์เอกัมมอาภิญอาหุตันตโวตโตโตภิญปโยฤมะปิชีมวนจะลีกุนอิเอ้อดีเองกาคนเจ็ดเนี่ยปิตุงเนี่ยปกุกุตาวรินาณัตติยาตุรโกงเนี่ยโตยงนามกาเวเนี่ยอิมตันก้องหมุนเนี่ยปกุอะล้องเลียเวตุรโจจึงมัญญ์ปุญญะนี่กุญ่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่ ပဝန်ကျင်ကိုလည်းပဲငြင်းရမ်းမှုပေးစွမ်းနိုင်တယ်အဲ့တော့ဒီလက္ခဏာခုနှစ်ချက်ကဘာလဲဆိုတော့နံပါတ်၁ကမာတာပတိပရံမိဘနှစ်ပါးရေထားလျက်လေးစားသမှုပြုစုလှုပ်ကြွေးတတ်တာတော့တဲ့နံပါတ်၁အင်္ဂါကမိဘနှစ်ပါးကိုလေးလေးစားစားပြုစုလှုပ်ကြွေးတာတဲ့ဒါသူတော်ကောင်းရဲ့လက္ခဏာပဲအဲ့တော့ဘုန်းကြီးတို့စဉ်းစားကြည့်လိုက်လို့ရှိရင်လူဘဝရောက်လာကြတယ်ဒီအသက်ရွယ်ချီနေနေကြတယ်အသိဉာဏ်တွေထိုက်တလောက်ရလာကြတယ်အသက်ရှည်ခွင့်ရတယ်လူလာမြောက်ခွင့်ရတယ်ဘုသူကျေးဇူးလည်းပြန်စင်စားကြည့်အရင်စစ်တော့အမြင့်မြေကားဆိုသလိုမိဘနှစ်ပါးစောင့်ရှောက်ခဲ့လို့ဒီဘဝဒီအခြေအနေကိုရောက်ရတာအဲ့တော့ရှေးဥစွာကျေးဇူးရှင်တွေကိုကြည့်မိဘနှစ်ပါးပဲရှိတယ်တဲ့အဲ့ဒီမိဘနှစ်ပါးကိုစာဝနေပြေလျောင်းလုပ်ပေးတာစိတ်ချမ်းသာအောင်ထားတာနောက်ပြီးတော့မိဘတွေတရားတရားနေနေတရားတရားတွေတူလောင်းကိုကျင့်တိလာမရှိတဲ့မိဘကိုကျင့်တိလာရှိလောင်းရှိရင်ပို့ပြီးတော့မြင့်လောင်းဒါမျိုးလုပ်ပေးတာတွေအကျေစုဆက်တာတွေပဲနောက်ပြီးတော့နှစ်မျိုးတွန့်နေတဲ့မိဘဆွန်ကျဲပေးကလူတန်းကျင်လောင်းပညာတရားအနေနေတဲ့မိဘပညာတွေပြည့်လောင်းတရားဝေတွေဖွင့်ပေးတရားဝေတွေခေါ်သွားစာပေတွေဖတ်ပြစာပေတွေဖတ်ကိုင်းအသိပညာတိုးလာအောင်ပညာရှိပြီးသားပညာပြည့်နေတဲ့မိဘတွေပို့ပြီးတော့မြင့်လောင်းလုပ်ပေးတာမိဘကျေစုဆက်တာတဲ့အဲ့ဒါသူတော်ကောင်းရဲ့လက္ခဏာပဲဗုဒ္ဓဘာသာဝင်ပဲဖြစ်ဖြစ်အခြားဘာသာဝင်ပဲဖြစ်ဖြစ်မိဘနှစ်ပါးရဲ့ကျေးဇူးကိုသိပြီးတော့သိတဲ့အတိုင်းဆက်တယ်ဆိုရင်ဒီပုဂ္ဂိုလ်ဟာအခြားဘာသာဝင်ဖြစ်လေငြိမ်းချမ်းနေတဲ့ပုဂ္ဂိုလ်နောက်ပြီးတော့အခြားသောပုဂ္ဂိုလ်တွေကသူ့ကိုမြင်နေရလို့ရှင်လည်းပဲအားကျပြီးတော့တော်လိုက်တာဆိုပြီးတော့ကုသိုလ်တွေဖြစ်သွားတယ်မြင်ရတဲ့ပုဂ္ဂိုလ်မှာစိတ်ချမ်းသာတယ်အဲ့တော့အခြားသူကိုလည်းငြိမ်းချမ်းမှုပေးသွားနိုင်တဲ့ပုဂ္ဂိုလ်ဒီလိုမှမဟုတ်ပဲနဲ့မိဘစကားနားမထောင်ဘူးမိဘစိတ်ဆင်းရဲအောင်လုပ်တယ်မိမိကပြည့်ပြည့်စုံနဲ့မပြည့်စုံနိုင်တော့မှကိုကစိတ်ချမ်းသာမှုတော့ပေးဆက်နိုင်ရမှာပေါ့တချို့ကြတော့မိဘစကားနားမထောင်မိဘစိတ်ဆင်းရဲအောင်လုပ်တယ်ပညာတက်စေချင်တာမကြိုးစားဘူးဒါမျိုးစိတ်ဆင်းရဲအောင်လုပ်တယ်ဆိုရင်သူတော်ကောင်းလက္ခဏာကျင်သွားတတ်ပါတယ်ဒါကြောင့်မိဘနှစ်ပါးကိုပြည့်စုံလုပ်ကြွေးတာဟာဖရာလောင်းနေလည်းပဲပြည့်စုံလုပ်ကြွေးခဲ့ကျေးမင်းဖြစ်တော့လည်းပဲစဘာနန္ဒီတွေရှိပြီးတော့မိဘကိုပြုစုကျူလုံကျွေးခဲ့တယ်။မြောက်ဖြစ်တော့လည်းလုံကျွေးခဲ့တယ်လို့လူဖြစ်တော့လည်းပဲသူဝန္တာတာမဇက်တွေမှာမိဘကိုပြုစုလုံကျွေးခဲ့တယ်။ဖျားဖြစ်တော့လည်းပဲတောင်းတင်တာနဲ့ပြီးမှာအဘိဓမ္မာတရားဟောပြီးတော့မိဘတွေကိုတရားသီလသာကပညာလောကီနေရလောကုတ္တရာရောက်အောင်အပေလေးပါချင်းရဲကလွတ်ကင်းအောင်နိဗ္ဗာန်ကိုမျက်မှောက်ပြုအောင်မြတ်စွာဘုရားကမိခင်ကိုကျေးဇူးဆက်ခဲ့တယ်။ခမည်းတော်ယူလေကျေးဇူးဆက်ခဲ့တယ်တဲ့။ဒါကြောင့်မိဘကျေးဇူးဆက်တာဟာဖရာလောင်းရဲ့လမ်းတင်မြတ်စွာဘုရားကိုယ်တိုင်ရဲ့လမ်းတင်ယဟန်တပါးဆင်းရဲနေတဲ့မိဘကိုဆုံးခံကြွေးတာကိုမြတ်စွာဘုရားတာရုခေါ်ပြီးတော့ပဝန်းကျင်ကကဲ့ရဲ့တယ်မြတ်စွာဘုရားကတာရုခေါ်ခဲ့တဲ့တာရကရှိတယ်။ဒါကြောင့်မိဘနှစ်ပါးကိုလှုပ်ကြွေးတာဟာသူတော်ကောင်းလက္ခဏာကိုယ်တိုင်လည်းပဲကုသိုလ်တွေရလို့ငြိမ်းအေးလို့မိဘကိုကိုယ်ကပဲပေးဆက်ခြင်းနဲ့စိတ်ရှိတယ်မိဘကြီးကရယူခြင်းနဲ့စိတ်မရှိဘူးဆိုရင်သူတော်ကောင်းပို့ပြီးတော့ပီတာဒီလိုမှမဟုတ်ပဲနဲ့မျှော်လင့်ချက်တွေနဲ့ကြွေးပေးနေတယ်ဆိုရင်ဒီပုဂ္ဂိုလ်ကသူတော်ကောင်းမပီတာသေးဘူးတဲ့ကဲဒီရချက်ကလေးကိုလည်းပဲအားလုံးဘုန်းကြီးကထောင်ပုတ်ခဲ့ပြားလေးစီထားတယ်အားလုံးလိုက်ဆိုလိုက်မိဘနှစ်ပါး အရေးထားလေးစားလုပ်ကြွေးပါမိဘနှစ်ပါးအရေးထားလေးစားလုပ်ကြွေးပါကိုယ့်ရဲ့ဘဝကိုစစ်စစ်ကြည့်လိုက်ကိုယ့်ရဲ့ဘဝမှာမိဘဘဝမှာစိတ်ချမ်းသာလုပ်ပေးတယ်ရလုံမှုအတွက်အမွေရလုံမှုအတွက်မဟုတ်ဘဲနဲ့တသက်ပေးဆက်ခြင်းလို့ကျေးဇူးတွေဆက်ခြင်းလို့လုပ်ပေးတယ်။သီလတမာတိပညာတွေမြင့်အောင်လုပ်ပေးတယ်။ဒါနတွေပြုဖြစ်အောင်စီမံပေးတယ်။နောက်ပြီးတော့ကုသိုလ်တွေရအောင်အလှူဒန်းတွေစီစဉ်ပေးတယ်။ကထိန်သင်္ကန်းတွေစီစဉ်ပေးတယ်။ပညာတွေတူအောင်တရားတက္ကူလေးတွေနားထိုင်ပေးတယ်။အဲ့ဒါအကောင်းဆုံးကျေးဇူးဆက်တာ။အဲ့တော့ခေါင်းကြီးတို့ဖရာလက်ထက်ကဖြစ်ပျက်ခဲ့တာတွေလို့ရှေးခေတ်ကဖရာလောင်းဘောကဖြစ်ပျက်ခဲ့တာတွေတော့မပြောတော့ဘူး။ဘုန်းကြီးပြောချင်တာကလွန်ခဲ့တဲ့နှစ်ပေါင်း130ကျော်တုန်းကဖြစ်ပျက်ခဲ့တဲ့ဇလန်းလေးတစ်ခုကိုအားလုံးပြောပြခြင်းနဲ့ပေါ့။ဘုန်းကြီးတို့လွန်ခဲ့တဲ့နှစ်ပေါင်း130ကျော်လောက်ကမင်းတို့မိမိမင်းအရှင်မင်းသားဘဝတွေကခါးစားလာခဲ့တယ်။ရှင်ပြန်ဘဝမှာလည်းပဲခါးစားပြီးဘုန်းမင်းလက်ထက်မှာလည်းပဲခါးစားခဲ့တယ်။နိုင်ငံသားဝန်တော်မင်းကြီးတန်တမန်ကြီးခဲ့ဖြစ်နေဥရောပနိုင်ငံတွေထိသွားခဲ့တဲ့ဦးချိန်ဆိုတာပညာရှိအမကြီးတယောက်ရှိခဲ့တယ်။သူကဘုန်းကြီးတို့အချားရွာသားမဟုတ်ခရောင်ကြီးသား။ဘုန်းကြီးတို့ခြေဘွားနေပြီးတော့ခင်ဥသွားတဲ့အခါမှာရောင်းအောင်ပေးရနေသွားလို့ရှိရင်အဲ့ဒီခရောင်ကြီးရွာကိုကျော်သွားတယ်။အဲ့ဒီခရောင်ကြီးရွာသားပါ။အဲ့တော့ခရောင်ကြီးရွာသားဦးချိန်ဟာသူ့ရဲ့ဘဝကိုကြည့်လိုက်လို့ရှိရင်ပထမအမှုတော်စတင်တာကနေမျိုးဇေယသူဆိုတဲ့ဘွဲနဲ့မင်းတို့မိကြီးကချိမြောက်တဲ့လက်ဖက်ရည်တော်အရာလက်ဖက်ရည်လေးပြင်ဆင်ပေးရတဲ့သဘောပေါ့။နောက်တက်ကနေမျိုးမင်းလာသူနေမျိုးမင်းလာဇေယသူဆိုတဲ့ဘွယ်တိတ်ကိုလည်းပဲမင်းတို့မိရဲ့ထက်ချီးမြောက်တယ်။အဲ့တော့အာနာတော်စေရီလွတ်တော်စေရီကြီးဖြစ်သွားပြန်တယ်။ဇာတူလေးတွေတက်တက်လာတယ်။နောက်တက်က1230နဲ့3ခုနှစ်လောက်မင်းတို့မိကြီးကနေပြီးတော့အင်္ဂလန်နိုင်ငံကိုကင်းဝင်မင်းကြီးကိုတန်တမန်ကြီးခဲ့ဖြစ်နေလွတ်လိုက်တယ်။အဲ့တော့တန်တမန်ကြီးခဲ့ဖြစ်နေလွတ်လိုက်တဲ့အခါကျတော့ဘုန်းကြီးတို့လွတ်တော်စီရင်ကြီးဦးချိန်ဟာတန်ငယ်ရာရှိဖြစ်တဲ့ကင်းဝင်မင်းကြီးနဲ့အင်္ဂလန်နိုင်ငံကိုလိုက်ပါခွင့်ရခဲ့တယ်တဲ့အဲ့တော့ဒီခေတ်မှာအင်္ဂလန်နိုင်ငံသွားဖို့ဘလောက်ခက်ခဲတယ်လဲအဲ့ဒီခေတ်ဆိုရင်ပို့ပြီးတော့ခက်ခဲတာဒါတောင်မှဦးချိန်ဟာကုသိုလ်တရားတွေကပြည့်စုံနေတော့အင်္ဂလန်နိုင်ငံကိုမင်းတို့မင်းကြီးရဲ့ယုံကြည်စိတ်ချစွာနဲ့တန်ငယ်ရာထူးဖြစ်နေလိုက်သွားခဲ့ရပါတယ်အဲ့တော့1235ခုနှစ်နှစ်နှစ်လောက်ကြာတဲ့အခါကျတခါပြင်သစ်ဥရောပနိုင်ငံကိုကင်းဝင်မင်းကြီးကတန်တမန်ကြီးခဲ့တဲ့နဲ့သွားတယ်လွတ်တော်စီရင်ကြီးဦးချိန်ဟာလိုက်သွားတယ်အဲ့တော့လွတ်တော်စီကြီးဦးချင်းလိုက်သွားတဲ့အခါဒီတခါတော့တန်တမန်အလက်ဖြစ်နေလိုက်သွားခွင့်ရခဲ့တယ်။နောက်တကပြင်သစ်နိုင်ငံက1235ခုနှစ်ပြန်လာတဲ့အခါကျတော့မင်းတို့မင်းကြီးကသူ့ကိုဘွဲတခုပေးလိုက်တယ်။မင်းကြီးသီရိမဟာဇေယသူဆိုတဲ့ဘွဲတစ်သိန်းနဲ့နိုင်ငံသားဝန်တော်မင်းဖြစ်နေဇာတိခန့်လိုက်တယ်။နောက်ပြီးတော့မြောင်လာမြို့ကိုလည်းပဲအဲ့ဒီဦးချင်းစားဖို့အတွက်မြောင်လာမြို့ကိုလည်းပေးသနာလိုက်တယ်တဲ့။အဲ့တော့ယာရုတွေကလည်းပဲတက်သွားမြူသားကြီးလည်းပဲဖြစ်သွားတဲပြီးတော့ဘဝမှာအေးချမ်းခဲ့တယ်ပေါ့နောက်တကဘုန်းကြီးတို့အိန္ဒိယနိုင်ငံကို1236ခုနှစ်ဗုဒ္ဓဂယာဗောဓိညောင်ပင်တွေဖျားဖို့သွားဖို့လှူဒန်းဖို့နိုင်ငံရေးစကားပြောဖို့ဦးချိန်ကိုအိန္ဒိယနိုင်ငံအာရှကိုလွှတ်လိုက်ပြန်တယ်အဲ့ဒီခါကျတော့တန်တမန်ကြီးခဲ့ဖြစ်နေလွှတ်လိုက်တယ်တဲ့နောက်ပြီးတော့မဟာမင်းလာဇေယသူဆိုတဲ့အင်မတန်မြင့်တဲ့ဘွဲတစ်ခုကိုလည်းဖြတ်ပြီးတော့ချီမြှောက်လိုက်တယ်အဲ့တော့အိန္ဒိယနိုင်ငံရောက်သွားတယ်။နောက်တက်က1240ခုနှစ်တိဘောမင်းပါတော်မူဖို့ခုနှစ်နှစ်လောက်အလိုကြတော့အဲ့ဒီဦးချိန်ကိုဘုန်းကြီးတို့မင်းတို့မင်းကြီးကအီတလီနိုင်ငံ၊စပိန်နိုင်ငံ၊ပေါ်တူဂီနိုင်ငံ၊ဥရောပနိုင်ငံတွေကိုတန်တမန်ချီးခဲ့ခြင်းနဲ့ခန့်လိုက်ပြန်ရောလွှတ်လိုက်ပြန်ရောအဲ့တော့မင်းတို့မင်းကြီးချီးမြှောက်ခဲ့တဲ့ဘွဲတွေ၊သုတသိတွေအများကြီးရတယ်လို့ပဲအဲ့ဒီနိုင်ငံသားမင်းတွေဖြစ်တဲ့ပြင်သစ်တို့အီတလီတို့ပေါ်တူဂီတို့စပိန်တို့အဲ့ဒီဘရင်တွေကလည်းပဲဦးချိန်ကိုဘွဲတစိတ်တွေချီးမြှင့်တယ်တဲ့သူတစိတ်တွေတော်တော်ကိုချီးမြှင့်ခဲ့တယ်အဲ့တော့နိုင်ငံသားကဘွဲတွေရောမြန်မာပြည်ရဲ့ဘွဲတွေရောယာဒူတွေရောဦးချိန်ရဲ့ဘဝသိပြီးတော့အချိန်ပြေခဲ့ပါတယ်အဲ့တော့အချုံနောင်လည်းမခံရဘူးတန်တမန်ကြီးခဲ့ဖြစ်နိုင်ငံသားဝန်တော်မင်းကြီးလည်းပဲဖြစ်သွားခဲ့တယ်ဒါရင်မဲလားဆိုတော့မဟုတ်သေးဘူးဦးချိန်ကပညာရှင်လည်းပဲဖြစ်တယ်ဦးချိန်ပညာကြီးဘလောက်ဝါသနာပါတယ်လဲဆိုတော့ဦးချိန်ကမင်းတို့မင်းကြီးတန်းခါစားသွားတဲ့အချိန်အိတ်နေတဲ့အချိန်အဲ့ဒီအချိန်မှတပါမျက်နှာနဲ့စားနဲ့ပြက်တယ်လို့ကိုမရှိဘူးတဲ့အဲရောက်ရင်စားဖတ်တော်တာပဲတဲ့အဲ့ဒါဦးချိန်ရဲ့ထူချားချက်ပဲအဲ့တော့ဘာဖြစ်သွားတယ်လဲဆိုတော့ဘုန်းကြီးတို့ဦးချိန်က1240နဲ့နှစ်ခုနှစ်လောက်မင်းတို့မင်းကြီးက စိတ်ဓာတ်တို့သူဥဝေးသွားတယ်ကဝိလက္ခဏာတပ်ပုံကျမ်းတွေကမသိတဲ့ခေယခက်စစ်တွေကိုမေးမြန်းတဲ့အခါမှာဦးချင်းရကျမ်းဂန်ထောက်ထားနေတဲ့ဖြေဆိုလိုက်တဲ့ကဝိလက္ခဏာဒီပဏိကျမ်းဆိုတာဘုန်းကြီးတို့ယခုချိန်ဒီမြန်မာပညာရှင်တွေလက်ဆွဲဖြစ်တဲ့ရှင်ကြီးကအဲ့ဒါဦးချိန်ပြုစုသွားတဲ့ကျမ်းဘာလို့ပြုစုနိုင်တယ်လဲမင်းတို့မင်းကြီးခါစားတဲ့ချိန်အဲ့ဒီတဲ့ချိန်မှတပါးမျက Nabido Taminsani de Jin Lebe Tao De Jin Malebe Say Nabido Badua Betao Kuba Badua Besali Papia Bazabi Taminsa in the Pay Dow in a Natao Ne Dajamu Jan to Benya Jimmy Pietua Gera. They Aja Gonave. At a Benya Nu Night Edu, Benya Jim Maji Chedu. Tubama Tudo Wong Chine, Poama Chenjanta Nigaya. At a Tenza Gino. Poyo Boda Badawema, a Judea, a young and game video of the people. Dilu Pilara, old father, the Lagani in Chitamaho. Poyo Guga Malebe, Tipa Dune in a Boguri, a Laga Aini in Chitamu, a Bientuni in Chitamu, Josa to Chikajara. Josa and Yamalebe, Satan Aluna, Sirena Gomid in a Josa made up Chemapo. Sirena Durin, a good to have a Josa in the Bugua, Yishi, Makamau, Jara 2 years they have also known to Adapa, Tamaima, Makaunari, Chito Adapa. အဲ့တော့သူ့ရဲ့အကျိုးတရားဆိုတာအကြောင်းတရားနဲ့မကင်းဘူးမြတ်စွာဘုရားကဟောကြားခဲ့တော့သူ့ရဲ့အကြောင်းကိုခွင့်ပြုတုံးသက်ကြည့်တော့သူဘာကုသိုလ်တွေလုပ်ခဲ့တယ်လဲဒါလေးသိဝင်စားကြတော့တွေ့ရတယ်အဲ့တော့သူ့ရဲ့ကုသိုလ်ကရှားမုံငွေမကုန်တဲ့ကုသိုလ်သူလုပ်တာပဲဘာလဲဆိုတော့သူ့အိမ်ကနေပြီးတော့တဲ့မင်းတို့မင်းကြီးထံကိုခါးစားသွားတဲ့အခါမှာလမ်းထုလက်မှာသူ့ရဲ့မိဘအိမ်ရှိတယ်ဖခ ရှစ်ခိုးတယ်ပူဇော်တယ်တဲ့ကနန်းတွေကပြန်လာတဲ့အခါသူ့အိမ်မရောက်ခင်မိခင်ကအိမ်ကိုဝင်ပြီးတော့ရှစ်ခိုးတယ်ပူဇော်တယ်တဲ့ငွေဘလောက်ပုံတယ်လဲဘာမှမပုံဘူးနော်အဲ့ဒါနေ့စဉ်တရက်ကိုတစ်ခေါက်သွားရင်နှစ်ကြိမ်ရှစ်ခိုးပူဇော်ပြီးသားဖြစ်တယ်နှစ်ရက်သွားရင်နှစ်ခေါက်သွားရင်တရက်ကိုနှစ်ခေါက်သွားရင်လေးကျင်ပူဇော်ပြီးသားဖြစ်တယ်သုံးခေါက်သွားရင်အသွားသုံးကျင်ပြန်သုံးကျင်ရှစ်ခိုးပူဇော်ပြီးသားဖြစ်တယ်အဲ့တော့သူ့ရဲ့နှလုံးသားထဲမှာကုသိုလ်တွေမိဘကျေးဇူးတည်ပြီးတော့မိဘရရှစ်ခိုးတယ်ပူဇော်တယ်ကျေးဇူးဆက်တယ်အဲ့ဒီကုသိုလ်တွေကသူ့ရဲ့နှလုံးသားထဲမှာဖြစ်နေခဲ့ပါတယ်ဒါလေးတွေကဘုန်းကြီးတို့စဉ်းစားကြရအောင်လေနော်ဘုန်းကြီးတို့ဥချိန်ကြောင်းဖိုင်တော့ဟာဥချိန်ကံကောင်းလိုက်တာကံကောင်းအောင်ဘသူကလုပ်တယ်လေဒါလေးတွေကိုကစဉ်းစားတဲ့နာမိဘကိုဘလောက်ပြုစုလှုပ်ကြွေးခဲ့တယ်လေဒါလေးတွေပဲသုံးသက်တဲ့မလို့ကျိုးလို့နဲ့မိဘစိတ်ဆင်းရဲအောင်ပညာမကြိုးစားလို့မိဘစိတ်ဆင်းရဲတာတစ်မျိုးစကားနာမထောင်လို့မိဘစိတ်ဆင်းရဲတာတစ်မျိုးဒါမျိုးတွေလုပ်နေတယ်ဆိုရင်ကျေးဇူးဆက်ရမရောက်တဲ့အပြင်ကျေးဇူးကမ်းတဲ့သဘောဖြစ်သွားရင်နောက်ဆုံးကိုယ်ပဲဆင်းရဲရမှာမိဘစိတ်ဆင်းရဲသလားတံပြန်ကိုယ်ထံမှာပြန်တတ်တယ်တဲ့ဒါလေးတွေကတတိထားခြင်းတွေအချက်ကလေးတွေပေါ့နော်ဒါလေးတွေကအင်မတန်ကောင်းတဲ့အချက်ကလေးတွေနောက်ဒါပဲလုပ်သလားဆိုတော့မဟုတ်သေးဘူးတဲ့သူ့အိမ်မှာဟင်းကောင်းလေးတွေဟင်းလေးတွေချက်လို့ရှိရင်ဦးဖျားဖျားမိခင်စီကိုကိုယ်တိုင်သွားပို့တယ်တဲ့ဒါလည်းပဲငွေကုန်တာမဟုတ်ဘူးကိုယ့်အိမ်ချက်တဲ့ဟင်းပဲဒါလို့သွားပို့တဲ့အတွက်သူ့မှာကုသိုလ်စေတနာတွေဟင်းလေးကတော့ဘာမှတန်ဖို့ရှိမှာမဟုတ်ဘူးမိခင်ကိုကြွေးမယ်ဒီစေတနာလေးရဲ့နေရှင်ဖြစ်နေတော့သူ့မှာကုသိုလ်တွေဖြစ်နေတယ်ရိုးရိုးလူကြွေးတာတိရိစ္ဆာန်ကြွေးတာတောင်မှကုသိုလ်ဖြစ်သေးတယ်ကိုကျေးဇူးရှင်မိဘကိုကြွေးကျင်တာပေးကျင်တာဦးဖျားဖျားလေးတွေတတိယတာသူ့ရဲ့နှလုံးသားထဲမှာကုသိုလ်တွေဘလောက်ရှိနေတယ်ဒါလေးလည်းပဲစဉ်းစားကြရအောင်။တော့ဒီကုသိုလ်ပဲလားမဟုတ်သေးဘူး။ तू နောက်တစ်ချက်ထူးထူးဆန်းဆန်းလုပ်တဲ့ကုသိုလ်တစ်ချက်သွားတွေ့သေးတယ်။ဘာလဲဆိုတော့သူ့ရဲ့မိခင်အိမ်ကိုရောက်တဲ့အခါမှာမိခင်ရဲ့အဝတ်အစားတွေညင်ထွန်းနေပြီဆိုလို့ရှိရင်တဲ့အဲ့ဒီခမိန်အိမ်ကြီးတွေကိုဦးချိန်ကလဲထိုင်လိုက်တယ်။လဲပြီးတဲ့အခါမှာသူ့အိမ်ကိုယူသွားတယ်တဲ့။ယူပြီးတော့ဘာလုပ်သလဲ။ညာဦးကလေးကအိမ်လုံးကြီးထဲမှာအဲ့ဒီလုံကြီးအိမ်ကြီးတွေကိုစိန်ထားလိုက်တယ်။အစီအကံဒီအလုံသမားဒီအျော်မခိုင်းသူ့မှာမင်းကြီးပညာရှိမှတ်ကြီးဖြစ်နေတော့အစီအကံဒီပေါ်မှာပဲသူတို့ခက်ကပရိသတ်ခက်ကိုဒါရိုက်နဲ့မခိုင်းကိုတိုင်းစိန်နေမနဲ့ကြတော့ထုတ်ပြီးတော့ရှော်တယ်ခြောက်လန်းတဲ့ကခောက်ပြီးတော့မိခင်စီသွားပို့တယ်အဲ့တော့ကျန်နေတဲ့ကြီးတွေကိုမလုပ်တလဲဆိုတော့ခုနထမင်းအင်းကြီးစိန်ထားတဲ့ကြီးကြီးတွေဆိုတာရှိတယ်အဲ့ဒီကြီးကြီးတွေကိုတဲ့သူကဒါရင်အားမရပဲနဲ့အပေါ်ရေးကြီးတွေကိုခတ်ပြီးတော့တွန်ပစ်လိုက်တယ်အဲ့တော့အနှစ်တွေကျန်နေတယ်အဲ့ဒီအနှစ်ကိုဘာလို့လဲနေပူလန်းလိုက်တယ်နေပူလန်းတော့ကြီးလေးတွေအခဲသွားတယ်ပေါ့အဲ့ဒါကိုတက်ကြောက်ပြင်းပေါ်မှာပုံပုံညံ့ညံ့ကြေအောင်ကြိတ်တယ်ကြိတ်ပြီးတဲ့အခါမှာသူတို့ခက်ကနန်းသားကြီးတို့ပန်ပေါင်းကြီးတို့ ਨੇ ရောပြီးတော့အခဲလေးတွေလှုပ်ပြီးတော့ နားမှာပန်ပြီးတော့ခါးစားဝင်တယ်တဲ့မင်းတို့မင်းကြီးသွားတဲ့အခါမှာအဲ့ဒီဒီကလေးတွေကိုတဏ္ဍာပန်ပေါင်းစီတို့နန္တာပေါင်းစီတို့ဒါတွေနဲ့ရောပြီးတော့ခဲလုပ်ပြီးနားမှာပန်သွားလေရှိတယ်တဲ့အဲ့တော့မိဘပေါ်မှာဘလောက်ကျူးကျူးလိုကျွေးခဲ့တယ်လေအကျိုးတရားအနေနဲ့လည်းပဲနိုင်ငံခြားဥရောပတွေအခောက်အောက်သွားနိုင်ငံခြားမင်းတွေသုတေသိညိုညိုလေးပေးပညာကျူးစားတဲ့အတွက်စာဖတ်အားကောင်းတဲ့အတွက်ပညာရှိမကြီးဖြစ်ကျမ်းမြပုဂ္ဂိုလ်ဖြစ်ဘဝမှာသိပြီးတော့အားကျစရာကောင်းတယ်သူလုံးတဲ့ကုသိုလ်ကငွေကုန်တဲ့ကုသိုလ်မဟုတ်ဘူးဒီကုသိုလ်လေးတွေကြီးလုံသွားတယ်တဲ့ဒါလေးတွေဘုန်းကြီးတို့မှော်ပြီးဆရာသိင်းကြီးတာတဲ့ပညာရှိများအကြောင်းဆိုတဲ့ဒီစာအုပ်ထဲမှာမှတ်တမ်းတင်ရလို့ဘုန်းကြီးတို့တွေ့ရတာပေါ့နော်အဲ့တော့ဒါကြောင့်မို့မိဘကိုပြည့်စုံလို့ကျွေးတဲ့ကုသိုလ်ဟာတချို့ဆရာတော်တွေတချို့ရှင်းလူကြီးတွေကဒီဘဝမှာကျိုးမေးပါတယ်တဲ့မိဘစိတ်ကျန်းတောင်ထားတဲ့သာသမီဘယ်တော့မှမဆင်းရဲဘူးပြစ်စင်းဆင်းရဲတောင်မှစိတ်မဆင်းရဲဘူးတဲ့ကြောင်းမြန်ပြန်လာမိဘစိတ်ကတိကောက်ဖြစ်အောင်လုပ်တဲ့သာသမီပြစ်စင်းချမ်းသာတောင်မှစိတ်ချမ်းသာဖို့မလွယ်ဘူးဆိုတဲ့အတိတ်မျိုးတွေတွေ့ရပါတယ်နောက်တစ်ချက်ဘာသွားတွေ့ရတယ်လဲဆိုတော့အဲ့ဒီပညာရှိကြီးဦးချိန်ရဲ့အကြောင်းကိုဘုန်းကြီးတို့ဒီတက္ကသိုလ်ကျောင်းသားတယောက်ကိုခွန်ကြီးတို့ပြောပြတယ်ကျောင်းဆရာတယောက်ကလွန်ခဲ့တဲ့နှစ်40ကျော်လောက်ကဒါသာဝတ္ထုထဲမှာသွားတွေ့ရတယ်အဲ့တော့သွားပြီးတော့ပြောပြတဲ့အခါကျတော့တက္ကသိုလ်ကျောင်းသားကဥချိန်အားကြပြီးတော့သူလည်းပဲသူ့ရဲ့မိဘတွေရဲ့လုံကြီးအင်ကြီးတွေရှော်တဲ့ကြီးလေးတွေယူတယ်သူကတော့ဘာလုပ်လဲဆိုတော့တဏ္ဍာလိမ့်တဲ့အခါမှာမျက်နှာတဏ္ဍာလိမ့်တဲ့အခါအဲ့ဒီကြီးလေးတွေရောရောလိမ့်နေတဲ့အမျက်တနုအဲ့ဒီတက္ကသိုလ်ကျောင်းသားအမျိုးသားတယောက်ပေါ့နော်လေတော့နောက်ဆုံးဘာကျိုးထူလာတယ်လဲဆိုတော့မိဘကိုပြုစုလုပ်ကျွေးနေတဲ့ตาတရက်တော့သူတို့เจ้าမှာလူ100လောက်နိုင်ငံခြားသွားမဲ့တရက်နေ3ယောက်ကျွေးတယ်လူ100တည်းနဲ့เจ้าသား100တည်းအဲ့တော့သူကလည်းပဲအဲ့ဒီနေ့မှာစာလည်းပဲကြိုးစားတယ်မိခင်ရဲ့အဲ့ဒီကြီးလေးတွေနဲ့ရောထားတဲ့တဏ္ဍာကိုမျက်နှာတွေမကပဲနဲ့အင်တာဗျူးဖြေမယ်နေကြတော့တကူလုံးကိုလိမ့်သွားတာပဲတဲ့အဲ့တော့ဒီလိုအင်တာဗျူးဖြေတယ်အင်တာဗျူးဖြေလိုက်တဲ့က3ယောက်ကျွေးလိုက်တဲ့ကမှသူကပါသွားတယ်အဲ့ဒါဘုန်းကြီးတို့ခုဆိုရင်အဲ့ဒီကျောင်းသားဟာအသက်40ကျော်50တွင်တော့ရှိလောက်ရောပေါ့အဲ့ဒါလည်းပဲဒီမြန်မာနိုင်ငံမှာဖြစ်ပျက်တဲ့ကျောင်းကိုဆရာတော်လေးတစ်ပါးကကြေးထားတာသွားပြီးတော့ဖတ်ရတယ်အဲ့တော့ဘုန်းကြီးတို့ကိုတွေ့အနေနဲ့လည်းဘာဖြစ်မလဲဆိုတော့ဘုန်းကြီးတို့92ခုနှစ်1992ခုနှစ်မှာမြတ်ဆက်ကြာကိုရောက်လာတယ်ရောက်လာတော့1993ခုနှစ်ကျတော့မြတ်ဆက်ကြာဆရာတော်ဘုန်းကြီးကိုဩဝါဒတစ်ခုပေးတယ်အဲ့တော့တန်ခါလေးပဲ20လောက်တော့ရှိနေထင်ပါတယ်ဦးစင်တဲ့ဦးစင်ကသာသနာပြုလုပ်ငန်းတွေလုပ်မှာစာတင်တိုက်ချောင်းမှာအဲ့တော့ပညာအနေနဲ့ဦးစင်အနေနဲ့ထိုက်တဲ့လောက်မြင့်နေပါပြီတဲ့ကိုယ်အသက်ရွယ်နဲ့ကိုယ်ပညာနဲ့ထိုက်တဲ့လောက်မြင့်နေတယ်သို့တော့သာသနာပြုတဲ့ပုဂ္ဂိုလ်တွေဟာပညာချင်းတူတောင်မှာကိုယ်ကကံတာမှကောင်းတာတဲ့အဲ့တော့ကံကောင်းအောင်လုပ်ပါတဲ့သူများနဲ့ရှင်လာရင်ပညာချင်းတူတယ်ကိုယ်ကကံကောင်းအောင်လုပ်ရတယ်ဘယ်လိုလုပ်ရတယ်ဆိုတော့တဲ့ကိုယ့်ရဲ့မိဘတွေကိုတက်နိုင်နိုင်မြတ်ပြုစုလုပ်ကြပါဆိုပြီးဆရာတော်ကိုယ်တိုင်ရွှေစည်တိရိတ်တာကိုသွားပြီးတော့ဘုန်းကြီးရဲ့မေတော်ယူကားနဲ့ဘုန်းကြီးတောင်းမသိလိုက်ဘူးကိုယ်တိုင်သွားခေါ်ပြီးတော့ခုလက်ရှိကျောင်းလေးမှာထားပြီးတော့ပြုစုလုပ်ကြပါလို့မှာသွားခဲ့တယ်။အဲ့တော့ဘာဖြစ်လို့လဲမင်းရင်ဘုန်းကြီးကိုကံမြင့်စေခြင်းလို့ပညာရေးတူနေတာတောင်းမှဘွဲ့ဒီပြင်းတူနေတာတောင်းမှကိုယ်ကကံတာအောင်လို့ဆိုတဲ့အတိတ်အမျိုးနဲ့ဆရာတော်ကဆောင်ရွက်ပေးလို့ဘုန်းကြီးနဲ့ဒီကုသိုလ်လေးတွေရှိဖို့ခွင့်ရခဲ့တယ်ပေါ့။ဒါကြောင့်ဘုန်းကြီးတို့ဒီအလုပ်လုပ်တာဟာသူတော်ကောင်းတွေမြင်လို့တယ်။ကိုယ်အတွက်လည်းပဲဒါဟာကြီးပွားတိုးတက်တယ်။နိဗ္ဗာန်ရောက်ဖို့အထောက်ပံ့လည်းပဲဖြစ်တယ်။38ပြာမင်္ဂလာတဲ့မှာလည်းပဲမိဘလို့ကြွေးတာမင်္ဂလာတပါးနိဗ္ဗာန်ရောက်ကြောင်းတရားဒါမျိုးဟောထားတယ်။ဒါကြောင့်မိဘနှစ်ပါးသူစုလို့ကြွေးတာဟာနောက်ဆုံးမှာတော့မိမိတို့အတွက်သူတော်ကောင်းငြိမ်းချမ်းတဲ့ပုဂ္ဂိုလ်တဝန်းကျင်ကိုလည်းပဲသူ့ကိုမြင်လိုက်ရလို့ချင်းပဝန်းကျင်နဲ့ငြိမ်းချမ်းမှုခံစားရတဲ့အတွက်ငြိမ်းချမ်းမှုပေးနိုင်တဲ့သူတော်ကောင်းလက္ခဏာဖြစ်သွားပါတယ်ကဲအားလုံးတစ်ပေါက်ပြန်ဆိုရအောင်မိဘနှစ်ပါးအရေးချာလေးစားလှုပ်ကြွေးပါမိဘနှစ်ပါးအရေးချာလေးစားလှုပ်ကြွေးပါဒါလေးကိုကိုစစ်ကြည့်ချိုးရွှင်းချက်ရှိရင်ပြင်ပေးရမယ်ကို့မှာပြည့်စုံနေရင်ဆက်လက်ကြိုးစားရမယ်မိဘတန်ကအမွေးလို့ခြင်းတို့ဆိုတဲ့မျိုးလင်းချက်ပါဒီကုသိုလ်ကမစစ်ပါဘူးသူတော်ကောင်းမစစ်ပါဘူးအဲ့တော့ကျေးဇူးတရားကိုမျှော်ကိုးပြီးတော့လုပ်ပေးရတယ်နောက်ဒုတိယသူတော်ကောင်းရင်ကနံပါတ်၄ချက်ကဘာလဲဆိုတော့ကုလေစေတာပဇာယိနံကုလေမိဘပပပပကာဆက်သွယ်မျိုးတွင်၌စေတာပဇာယိနံကုတေတိယံကုံဝါမြင့်မှုအသင့်စိတ်သာယုတိလေးစားလေးရှိထားတော်တဲ့ဒုတိယချက်ကကြီးသူကိုယုတိရတယ်တဲ့ ကြီးတယ်ဆိုတဲ့နေရာမှာအသက်ကြီးတာကတစ်မျိုးသီလဓမ္မာတိပညာဂုဏ်ကျေးဇူးတရားကြီးတာကတစ်မျိုးဒီလိုနှစ်မျိုးရှိတယ်မောင်နှမချင်းချင်းဆိုရင်လည်းပဲအကြီးလှုပ်တဲ့ပုဂ္ဂိုလ်ကငယ်ရေရောငါတို့ရဲ့အမကြီးအကိုကြီးကငါတို့ကငယ်ငယ်တည်းကစောင့်ရှောက်ခဲ့တယ်ထိန်းခဲ့တယ်ဒါမျိုးလေးတွေကျေးဇူးတရားမြင်ပြီးတော့စော့ကားမို့ကမလုပ်ရပါဘူးကျိုးသေးရတယ်လေးစားရတယ်အကြီးဖြစ်တဲ့ပုဂ္ဂိုလ်ကလည်းကိုယ်နဲ့ငယ်တဲ့ပုဂ္ဂိုလ်တွေဩငါကကြီးပြီမဲ့ तू ကအိမ်ရင် तू ကစောင့်နေပြည်လျောင်လှုပ်ပေးနေတာမိဘကို तू ကအနီးကပ်ပြုစုလှုပ်ကျွေးနေတာငါနဲ့ဆိုင် तू ကမိဘကိုကိုလှုပ်ကျွေးတယ်ဆိုပြီးတော့ကြိုတည်လေးစားတယ်အပြစ်ရှိတာတောင်းမှဒီကုံလေးတွေမြင်လို့ရှိရင်အပြစ်ဆိုတာပျောက်သွားတတ်တယ်ဒီလိုကြိုတည်လေးစားရပါတယ်အဲ့တော့ချင်းချင်းကြိုတည်လေးစားတာကာရဝတရားကြည်ရတဲ့ပုဂ္ဂိုလ်လက်ပြီးတော့ငြိမ်းချမ်းတယ်ဘုန်းကြီးတို့ကြောင်းမှလည်းပဲဒီကာရဝတရားလေးတွေရှိပါအမြဲတမ်းဆုံးမနေရတာပဲဘုန်းကြီးတန်ခါလောကမှာလည်းကာရဝတရားလေးတွေကနည်းနည်းနည်းနည်းလာတယ်ဆရာသမားတွေမြင်လို့ရှိရင်ပေးရနေပြီးတော့ရက်ပေးပါတကယ်လို့ဆရာသမားနဲ့လမ်းသွားရတာအရှင်ပြေလို့ရှိရင်ခဝေဝေ12တောင်းလောက်ကရှောင်ပြီးတော့သွားပါတကယ်လို့မလွဲတာလို့လမ်းကျင်းနေပါတဲ့ဆိုရင်ဖက်နှစ်လေးချုပ်ပြီးဘေးမှာရက်ပေးပါဘုန်းကြီးတို့စာတင်ကြောင်းတွေရောဘုန်းကြီးကြောင်းတွေရောဒီတလေးလေးတွေပြောင်းလို့အင်မတန်မှဝမ်းနည်းစရာကောင်းတယ်ရင်ကျေးမှုဟာတော်တော်ခေါင်းပါလာတဲ့တခါတည်းဆရာနဲ့တပည့်လမ်းသွားတယ်မြင်တဲ့ချင်းဆိုင်တွေ့တယ်ပခုံးဝင်မတိုက်ရတန်ကောင်းတယ်ဒီလိုခြေနေလေးမျိုးတွေဖြစ်လာတော့ကိုယ့်ရဲ့မျိုးဆက်တွေကိုကြိုသေးဖို့လေးစားဖို့ဒါကသူတော်ကောင်းတွေရဲ့လက္ခဏာဆိုတာဒါလေးတွေသိသိချင်းလို့ပြောတာပါဘုန်းကြီးတို့လောကီမှာလည်းပဲဒီလေးထားလေးတွေရှိနေကြတာပဲရှိရင်ဒီနိုင်ငံဟာတိုးတက်တာသူတော်ကောင်းလက္ခဏာကိန်းတာပဲဘာဖြစ်လဲလဲဆိုတော့သူတော်ကောင်းလက္ခဏာကိန်းတာပဲဘာဖြစ်လဲလဲဆိုတော့တိုင်းပြည်ရဲ့အတွက်အသက်ဆုံးပြီးတော့သွားကြတဲ့ပုဂ္ဂိုလ်တန်ကြီးရဲ့အတွက်လွတ်လပ်ရေးရအောင်လုပ်ပေးသွားတဲ့ပုဂ္ဂိုလ်လူမျိုးအတွက်အသက်ဆုံးပြီးတော့အနည်းနာခံသွားတဲ့ပုဂ္ဂိုလ်တွေကိုခေါင်းကြီးတို့လောကမှာအာဇာနည်တွေလို့သတ်မှတ်နေကြတယ်။အနောယထာမင်းကြီးတို့ကျန်စစ်သားမင်းတို့ခေါင်းကြီးတို့အလောင်းဖျားဦးအောင်စေးရတို့ဒီကေမှာကိုကျော်အောင်ဆန်းတို့တန်ကြီးရဲ့အတွက်လှုပ်သွားကြတယ်။အဲ့တော့သူတို့နိုင်ငံတော်ကအာဇာနည်နေ့ဆိုပြီးတော့ကိုကျော်အောင်ဆန်းတို့ပွဲလွန်တဲ့နေ့ကိုတကယ်အာဇာနည်နေ့ဆိုပြီးတော့သတ်မှတ်ပေးကြတယ်။တချို့ရက်ွက်တွေမှာဆရာဆန်းရက်ွက်လမ်းနံပါတ်တွေဗန္ဒူလာလမ်းနောယထာလမ်းဘိုးကျော်အောင်ဆန်းလမ်းဒါတွေပါလဲဆိုတော့ကျေးဇူးတရားကိုသိပြီးတော့လေးစားတဲ့အနေနဲ့ယူသေးတဲ့အနေနဲ့မိမိတို့စိတ်ထဲမှာမြင်လို့တဲ့အနေနဲ့တက်ထားတာဒါလည်းတူတော်ကောင်းလက္ခဏာလေးတွေပဲဒါတွေကသိပြီးတော့တူတော်ကောင်းလက္ခဏာပိတာနောင်နာနောက်သားတွေကဒီအာဇာနည်တွေရဲ့အကြောင်းကိုသိပြီးတော့ဩစိတ်ထားကောင်းလိုက်တာငါတို့လည်းပဲဒီလိုစိတ်ထားလေးတွေလုပ်မယ်ဆိုရင်ဘုန်းကြီးတန်းကြီးဟာတိုးတက်သွားနိုင်တယ်ဒီလိုမှမဟုတ်ပဲねကြောင်းမြန်ပြန်ကြည့်လိုက်တကယ်အာဇာနည်ပုဂ္ဂိုလ်တွေတကယ်တန်းကြီးအတွက်စွန့်လွတ်သွားတယ်အနစ်နာခံသွားတယ်ကျေးဇူးတရားဂုဏ်တရားကြီးမားတဲ့ပုဂ္ဂိုလ်တွေသူတို့ရဲ့အကြောင်းအရာတွေကိုမေ့မြင်အောင်သူတို့ကိုမြောင်မျိုးဆက်တွေမသိအောင်ဒါမျိုးတွေလုပ်နေတယ်သူတို့ကောင်းလက္ခဏာဆိုတာတပြေးပြေးကင်းသွားတယ်ဒီတန်းကြီးကကြီးပွားဖို့ငြိမ်းချမ်းဖို့မလွယ်တော့ဒါကြောင့်ကျေးဇူးရှိတဲ့သူတွေရဲ့ကျေးဇူးတရားကိုထုတ်ဖော်ပြောရမယ်၊ရေးသားရမယ်၊နောင်လာနောက်သားတွေလေးစားအောင်ကိုကပြောပြရမယ်၊နောင်လာနောက်သားတွေဒီစိတ်သက်တွေအမွေပေးရမယ်။ဒီလိုမှမဟုတ်ဘဲနဲ့ဒီပုဂ္ဂိုလ်တွေရဲ့အကြောင်းကိုမေ့မြင်အောင်လူမသိအောင်လုပ်ပြီးဆိုရင်ဒါဟာသူတို့ကောင်းလက္ခဏာကျင်းသွားတယ်၊သူရောက်မှလက္ခဏာတွေအထိဖြစ်သွားတတ်တယ်။ဒါလေးကဘုရားတာသနာမှာလည်းပဲဒီသဘောလေးတွေကိုသတိထားရပါတယ်။ဒါကြောင့်ဘုန်းကြီးတို့မြန်မာနိုင်ငံမှာမဟာသမယနေ့ဒီနေယုံလာပြည့်နေ့ဆိုတာမဟာသမယနေ့မြတ်စွာဘုရားမဟာသမယတုတ်တုတ်ကိုဟောခဲ့တယ်မြတ်စွာဘုရားရဲ့ဂုဏ်တော်တွေအာရုံပြုပြီးတော့နေ့ရှင်နဲ့သတ်မှတ်ကြတယ်ဒါဟာသူတော်ကောင်းလက္ခဏာကျေးဇူးသိတာပဲဒါယူသေးလေးစားတဲ့သဘောပဲဒါဒုတိယအင်္ဂါထဲမှာပါသွားတာပဲနောက်ပြီးတော့ဘုန်းကြီးတို့သာသနာမှာအရေးကြီးတယ်ဘာတစ်ချက်ရှိလဲဆိုတော့ဟောဒီယူသေးလေးစားမှုမရှိရင်သာသနာကွဲနိုင်တယ်ဒါမနည်းညာလေဘုန်းကြီးပြောခဲ့တယ်ဘာလဲဆိုတော့ခုခေတ်မှာဘုန်းကြီးတို့ဆရာဘုန်းကြီးတွေဆုံးပြီးရင်တော်ပြီစတဲ့တိုင်းမထောင်ကျင်တော့သာတဲ့နဲ့တောင်းရတာကိုယ်ကလည်းကြွေရတယ်ကိုယ်ကလည်းပညာသင်ပေးရတယ်ကိုယ်ကလည်းစော်ကားသေးတယ်ထွက်သွားလို့ရှိရင်အပြစ်ကပြောသေးတယ်အဲ့တော့ဘုန်းကြီးတို့စကားပုံရှိတယ်တရုတ်စကားပုံလားနိုင်ငံအင်္ဂလိပ်စကားပုံလားမသိဘူးသူတထူးရဲ့စားတဲ့ပွင့်ကိုရက်ပူးရင်ဒီပုဂ္ဂိုလ်ကယေရှုရှင်ပါတဲ့ဘုန်းကြီးတို့မြန်မာစကားပုံကြတလုံးစားဖို့သူယေရှုတဲ့စဉ်းစားကြည့်နော်အဲ့တော့ဘာဖြစ်လဲဆိုတော့ခုဆရာသမားတွေကနင့်နာခံပြီးတော့ပညာတွေသင်ပေးလိုက်ရတာဘာမှရတာမဟုတ်ကိုကတောင်းဆိုင်ထုတ်ပေးရတယ်။စောင်းနေပြည်လျောင်လှုပ်ပေးရတာဒီကြားထဲကနေဆရာသမားကိုအပြစ်ပြောတယ်အပြစ်မြင်တယ်ဆိုရင်ဒါတွေကကျေးဇူးတရားမသိတော့တာယူသေးလေးစားမှမရှိတော့တာဒီပုဂ္ဂိုလ်လည်းသူတော်ကောင်းလက္ခဏာကျင်သွားတတ်ပါလေ။အဲ့တော့ဆရာသမားတွေကလည်းပဲတော်ပြီငါစာချဘုန်းကြီးမလုပ်ချင်တော့ ဘုန်းကြီးတို့ငငယ်တုန်းကဆိုရင်စာတန်တိုက်ကြီးတွေမှာစာချပေးတဲ့ဘုန်းကြီးကိုတပည့်ကမကျေနဲ့လို့နောက်ကနေရိုက်သွားပြီးမေ့လေခဲ့တဲ့ဖြစ်ပျက်တွေတောင်ဘုန်းကြီးတို့ကိုယ်တိုင်ကြုံခဲ့ရပါသေးတယ်။အဲ့တော့ဘာဖြစ်လာလဲစာချဘုန်းကြီးမလုပ်ချင်တော့ဘူးအခြားဘုန်းကြီးပဲလုပ်တော့မယ်။ဟာတရားဟောတာကောင်းပါတယ်လူတွေနဲ့ဆက်ဆံပြီးတော့ကိုယ့်အတွက်လည်းရှင်ပြေသေးတယ်တရားပြတာလည်းကောင်းပါတယ်အဲ့တော့စာချဘုန်းကြီးကတိတ်ပြီးတော့ရှင်ရဲတာကိုဒီကြတဲ့အခမ်းမတင်လို့ရှိရင်ရိုက်ခံရတတ်သေးတယ်။ရှိလာတဲ့ပစ္စည်းကိုကိုကဖွဲပြီးတော့ပေးရတယ်ဒါဘုန်းကြီးတို့ကိုတွေ့မလို့ပြောနိုင်တာ။အဲ့တော့ဘာဖြစ်လဲဆိုတော့တကယ်တော့တရားဟောနေတဲ့ဘုန်းကြီးတွေကိုစာတင်တဲ့ကမွေးထုတ်ပေးလိုက်တာတရားပြနေတဲ့ဘုန်းကြီးကိုစာတင်တဲ့ကမွေးထုတ်ပေးလိုက်တာစာချတဲ့ဘုန်းကြီးကိုစာတင်တဲ့ကမွေးထုတ်ပေးလိုက်တာစာချတဲ့ဟာကိုနှစ်တရားလောက်ရက်ဆိုင်ကြည့်လိုက်မြတ်စွာဘုရားသာသနာ့ဆိုတဲ့ဟောဒီပိဋကတ်ကြီးမျိုးဆက်ပြက်ပြီးတော့သင်ယူမဲ့လူမရှိရင်စာတင်စာချနှစ်တရားရက်ဆိုင်လိုက်လို့ရှိရင်နှစ်တရားတိုင်ဟောဒီသာသနာ့ကြီးကွဲဖို့ကွဲတယ်တရားဟောတဲ့သူတွေဘယ်လောက်ပဲရှိနေလေတရားပြတဲ့လူတွေဘယ်လောက်ပဲရှိနေလေစာချတဲ့တန်ဃာတွေနှစ်တရားလောက်ရက်ရင်အဲ့ဒီတရားပြတရားဟောတဲ့ဘုန်းကြီးတွေပြန်တော်မူတဲ့နေ့ဟာသာသနာ့ကွယ်တဲ့နေ့ဖြစ်မှာပဲခုဘာလို့သာသနာ့မကွယ်တယ်လဲစာတင်စာချလုပ်နေကြလို့ဒါလေးတွေမြင်အောင်ကြည့်လိုက်ဒါကြောင့်မို့ပြောရဆိုရဖက်ပြီးတော့လေးစားမှုမရှိတော့စာချခြင်းစိတ်မရှိတော့စာတင်တိုက်မထောင်ကျင်တော့တော်ပြီ50ပါးနဲ့အေးအေးနေတော့မယ်ပြောရခတ်လိုက်တာစိတ်ဆင်းရဲလိုက်တာဆိုရင်အဲ့ဒီလိုစိတ်တွေများလာတဲ့သာသနာ့ကွယ်မှာတဲ့ဒါကြောင့်မို့ကြီးသူကိုရိုသေလေးစားမှုမရှိတဲ့အတွက်စာမချခြင်းများတော့ဒါသာသနာ့ကွယ်ကြောင်းတရားအနေနဲ့လည်းဖြစ်သွားတဲ့တပည့်တွေကသာသနာမထောင်ပြောရဆိုရခက်ဆရာတွေကငါကျွေးရသေးတယ်ငါပုံမှာစော်ကားတယ်ကျောင်းကထွက်သွားရင်အပြစ်ကလေးကပြောလိုက်သေးတယ်ဒါမျိုးလေးတွေနဲ့စိတ်တက်မခံနိုင်နေဘူးဆိုရင်သာသနာတော်ကတဖြည်းဖြည်းနဲ့ကွယ်ဖို့နှိမ့်ဆက်လာတယ်အခုလည်းပဲစာချဘုန်းကြီးတွေဟာရှားပါလာခဲ့ပါပြီဒါကြောင့်ဒီရဲ့ချက်ဟာလည်းပဲသူတော်ကောင်းလက္ခဏာဒါကြောင့်မိမိတို့မိသားစုပဲဖြစ်ဖြစ်တိုင်းပြည်ကအာဇာနည်ပုဂ္ဂိုလ်တွေပဲဖြစ်ဖြစ်စိတ်တွေကလေးစားရမယ်ရှုသေးရမယ်နောက်တပည့်တွေကလည်းဆရာသမားတွေထုံမလို့ရှိရင်ရွှေဦးညံပြတယ်လို့ငါ့ကိုတော်စီခြင်းလို့ဆိုတဲ့စိတ်လေးရှိတယ်ဒီပုဂ္ဂိုလ်ဒီတပည့်ကသူတော်ကောင်းသုံးပါတဲ့စကားကိုသိနားမထောင်ခြင်းမဟုတ်အပြစ်ပြောတယ်ဆိုရင်သူတော်ကောင်းလက္ခဏာကင်သွားတတ်ပါတယ်ဒါကြောင့်ကဲဒီဒုတိယချက်ကိုလည်းအာလုံးလိုက်ဆိုကြည်သူယုသေးကျင်ဝတ်တွေမတွေ့ခြင်းရပါကြည်သူယုသေးကျင်ဝတ်တွေမတွေ့ခြင်းရပါ။ဒါကြောင့်မိသားစုတစုကြောင်းလိုက်တဲ့နိုင်ငံတစ်နိုင်ငံမှာငယ်တဲ့ပုဂ္ဂိုလ်ကကြီးတဲ့ပုဂ္ဂိုလ်ကိုကြောက်တာမဟုတ်လေးစားရတယ်၊ယုံကြည်ရတယ်။မှန်တာပြောရင်နားထောင်ရတယ်။နားမထောင်တာလည်းမလေးစားခြင်းတမျိုးပဲ။မိသားစုတွေမှာလည်းပဲအဲ့ဒီလိုဖြစ်နေလို့ရှိရင်ငြင်းချင်လိုက်တာ။ပဝတ်ခြင်းကြီးရတာသူတို့မိသားစုကိုပစ္စည်းမရှိပြီမဲ့အားကျလိုက်တာ။ဒီလိုမှမဟုတ်ဘဲနဲ့ပစ္စည်းတော့ချမ်းသာပါရဲ့။အာဏာတွေတော့ရပါရဲ့။သို့တော့အချင်းချင်းလေးစားမှုမရှိတယောက်အပြစ်တယောက်ပြောဆုံးမလို့ရှိရင်မနာကြံဒါမျိုးတွေများလိုက်ဒါဟာသူတော်ကောင်းလက္ခဏာပြက်ပြီးတော့အဲ့ဒီကြောင့်အဲ့ဒီအိမ်ဟာငြိမ်းချမ်းမှုတွေဝေးကွာတဲ့သူတော်ကောင်းလက္ခဏာကင်းတဲ့နေရာဖြစ်သွားတတ်တယ်တဲ့ဒါကဒုတိယသူတော်ကောင်းလက္ခဏာနောက်တတိယချက်ကဘာလဲဆိုတော့တဏ္ဏတတိလတံပါတံတဏ္ဏစေရင်ပြကလေးလွန်တိမ်မွေ့သည်ဖြစ်၍တတိလတံပါတံပြည့်ပြည့်ညံ့ညောအာလုံးချောအောင်ပြောတတ်ဆိုတတ်သုံးလုံးတထတော်တဲ့တတိယသူတော်ကောင်းလက္ခဏာကချိုချိုသားသားအကြောင်းအကျိုးနဲ့ပြောပါတဲ့ဒါသူတော်ကောင်းလက္ခဏာပဲကြောင်းပြန်ပြန်လိုက်ကြံကြံတန်တန်ပြောတယ်ငါမှန်တာပြောတာပဲဆိုပြီးတော့ပြောလိုက်ရင်ပိတ်တလေးနဲ့နဘေးပြစ်လိုက်တယ်လို့ကိုပြောလိုက်တဲ့အတွက်သူများအဆက်ကွဲသွားမယ်ကိုပြောလိုက်တဲ့အတွက်သူများအဆက်ရသွားမယ်ကိုပြောလိုက်တဲ့အတွက်သူများစိတ်ဒုက္ခရောက်သွားမယ်စိတ်ဆင်းရဲမယ်ကိုဆင်းရဲမယ်မှန်တော့မှန်တာပဲငါမှန်တာပြောတာပဲဆိုပြီးမာနတရားလေးရှင်းထားပြီးတော့ဒါမျိုးတွေပြောတယ်စေနာမပါဘူးပြင်စင်ရဲ့စိတ်မပါဘူးဆိုရင်ဒါဘုဒ္ဓဝါစာဖြစ်ပါတယ်ဘုဒ္ဓဝါစာဆိုတာဒုစရိုက်တရား10ပါးထဲမှာတစ်ခုပါပါတယ်အဲ့တော့ဒုစရိုက်ဆိုတာအပေကြတဲ့လမ်းကြောင်းနဲ့ဒါကြောင့်စကားပြောတဲ့အခါချူချူသာသာပြောရပါတယ်ဘုန်းကြီးတို့တခါတည်းရင်ချူချူသာသာပြောလို့ရှိရင်ဘယ်အကြောင်းညာပဲဖြစ်ဖြစ်အကြောင်းကျိုးလေးနဲ့ပြောရင်အင်မတန်မှစိတ်ချမ်းသာအဲ့ဒီစိတ်ချမ်းသာမှုကိုပေးရရောက်လို့ရှိရင်နားထောင်ရတဲ့ပုဂ္ဂိုလ်လည်းစိတ်ချမ်းသာလို့ငြိမ်းချမ်းလို့ကိုယ်ကိုယ်တိုင်လည်းပဲသူတို့ငြင်းချမ်းသွားရင်ကိုယ်တိုင်လည်းပဲငြင်းချမ်းမှုရတာကိုခံစားရတာကိုကစိတ်ဆိုးမှန်ဆိုးနဲ့မှန်တာပြောတာပဲဆိုပြီးတော့သူများရှက်ကွယ်သွားသူများဒုက္ခရောက်သွားပြောလိုက်တယ်ပြောခံရတဲ့ပုံကလည်းစိတ်ဆင်းရဲလို့ကိုလည်းပဲဘာမှစိတ်ချမ်းသာမှုရှိမှာမဟုတ်ပါဘူးဒါကြောင့်မို့ဒီလိုချိုချိုသာသာပြောတာအကြောင်းကျိုးပြောတာကြံကြံတန်တန်မပြောတာဒါလည်းပဲသူတော်ကောင်းလက္ခဏာတဲ့ဘုန်းကြီးတို့အိမ်ဒီမှာဒါလေးတွေတတ်နိုင်နေများကျင့်သုံးပေးရပါတယ်ဘုန်းကြီးတို့ကြောင်းပါဆိုရင်ကိုကိုကိုကိုရင်ဦးစင်းတရားဓမ္မဒါမျိုးပြောရတယ်အကျဉ်းတော်ကကျုပ်ကဒါမျိုးမပြောနဲ့ဘုန်းကြီးတို့လည်းသင်ပေးရတာပဲဘုန်းကြီးတို့လူတွေလည်းပဲဒီတိုင်းပဲပြောလို့ရှိရင်ကျွန်တော်ကကျမကစသည်ဖြင့်သ တော့လုံးရပါတယ်ဒါလေးတွေဟာအင်မတန်မှလိုအပ်တဲ့အရာတွေပါဘုန်းကြီးတို့တခုပြောမယ်တွေ့ကြုံလေးတွေပေါ့တခါတည်းရံမှာလမ်းလျှောက်သူတနေရာရာတို့သွားလို့ရှိရင်ပါသွားတွေ့ရတယ်လူတွေလုပ်ငန်းလုပ်သွားကြတယ်တရားနဲ့တရားဆိုရင်အာရဝန္တာနှုတ်ဆက်ကြတယ်ဘယ်လိုနှုတ်ဆက်လဲဆိုတော့မင်းဘယ်တော့မနေ့ကဘယ်သွားနေလဲဆိုရင်ဟိတ်ကောင်ငါဆိုပြီးတော့ငါဆိုင်ဆဲပြီးမှမင်းမနေ့ကဘယ်သွားနေတယ်လဲတဲ့ကဲကြည့်နော်နှုတ်ဆက်တာလေးတောင်မှငါနဲ့အမေတွေနှမတွေကန်ချဲပြီးမှနှုတ်ဆက်တာဘုန်းကြီးတာကိုယ်တိုင်ကြားတယ်လို့ပြောတာလျှောက်ပြောတာမဟုတ်ဘူးအဲ့တော့မိမိတို့သုံးဝန်းကျင်မှာလည်းပဲဒါမျိုးဆဲပြီးတော့နှုတ်ဆက်တာလေးတွေကြားကောင်းကြားပါလိမ့်ဒါပါလဲဆိုတော့ပုဒ္ဒဝါဒသိကျန်းတန်းတာပဲကြားလို့ရှိရင်ဒီပုဂ္ဂိုလ်နဲ့နေရတာတကယ်သူတော်ကောင်းတွေဆိုရင်ကြားလိုက်တာနဲ့ချက်တိမွင်းချင်းထသွားမှာပဲကြောက်သွားမှာပဲဒါပေမဲ့သူတို့မှာတော့ယဉ်ကျေးမှုတွေဖြည့်လို့ဆဲခံပြီးနှုတ်ဆက်ခံရတဲ့ပုဂ္ဂိုလ်ကလည်းပြုံပြုံပြုံပြုံနဲ့ဆဲတဲ့ပုဂ္ဂိုလ်ကလည်းပြုံပြုံပြုံပြုံနဲ့ဒါဒီတင်ကျင်းကျေးမှုဖြစ်သွားရင်နိုင်ငံသားတွေအများဟာမင်းတို့မြန်မာနိုင်ငံကနှုတ်ဆက်တာတဦးနဲ့တဦးတွေ့ရင်နှုတ်ဆက်တာဒီလိုလေးလားလို့မင်းဘုရားတို့ဘယ်လိုဖြေမလဲမြန်မာယဉ်ကျေးမှုဟုတ်ပါသလားတာတနာရဲ့ယဉ်ကျေးမှုဟုတ်ပါသလားဒါလေးတွေဘုရားတို့ပြောရပါတယ်တန်ဃာတွေလည်းပဲငါနဲ့မင်းနဲ့မပြောနဲ့တပည့်တော်အရှင်ဘုရားပြောပါဒါတွေလည်းပဲတန်ဃာတော်ရှင်မြတ်တွေဒီဒီယဉ်ကျေးမှုတွေအားနယ်သွားပါတယ်ဒါကြောင့်ဒီချိုးချိုးသားသားယဉ်ကျေးမှုပြောတာဟာမြတ်စွာဘုရားရဲ့လူတော်ကြပါတယ်သူတော်ကောင်းလက္ခဏာပီတာပါတယ်မြတ်စွာဘုရားကိုယ်တော်တိုင်စကားပြောလို့ရှိရင်မှန်တာကိုပြောတယ်အကျိုးရှိတာကိုပြောတယ်အဲ့တော့မှန်တော့မှန်ပါရဲ့တစ်ဖက်သားအကျိုးမဲ့သွားမယ်တစ်ဖက်သားစိတ်ဆင်းရဲမယ်ဆိုမြတ်စွာဘုရားမပြောပါဘူးအဲ့တော့တစ်ဖက်သားအကျိုးရှိသွားမယ်မဟုတ်နိဗ္ဗာန်ရသွားမယ်သီလသမာဓိပညာတွေတိုးတက်သွားမယ်ဆိုမြတ်စွာဘုရားကမှန်လဲမှန်တယ်အကျိုးရှိတယ်ဆိုရင်ပြောကြတော့ဒါကြောင့်မြတ်စွာဘုရားကိုသူကတော်မြတ်စွာဘုရားသိစကားပြောကောင်းတာပဲဆိုတဲ့ဂုဏ်တော်နဲ့ကြောကြားခဲ့တာပါအဲ့တော့ဘုန်းကြီးတို့လည်းပဲစကားပြောတဲ့အခါမှာမှန်ယုံလေးနဲ့မသိတော့ဘူးအကျိုးရှိသလားဆိုတာစကားအင်္ကာတစ်ချက်ကိုထည့်ပါအဲ့တော့အကျိုးလည်းရှိမယ်မှန်လည်းမှန်တယ်ဆိုရင်ဒီစကားမျိုးကိုပြောပါမှန်တော့မှန်ပါရဲ့တစ်ဖက်သားအကျိုးမရှိရင်မပြောပါဘူးအဲ့လူတယောက်မျက်စိတစ်ဖက်လက်တော်မင်းမျက်စိကလည်းကွာကန်းလိုက်တာတစ်ဖက်ကမမြင်ရဘူးဆိုရင်မှန်တော့မှန်တာပဲဘယ်လိုလုပ်အကျိုးရှိမလဲဒါမျိုးလေးတွေပေါ့အကျိုးမရှိတဲ့စကားကိုမှန်ပေမဲ့သူတော်ကောင်းတွေမပြောကြဘူးတဲ့ဒါကြောင့်ဒီတတိယအင်္ဂါဟာချိုးချိုးသားသားနဲ့အကြောင်းအကျိုးပြောပါပလီပလာပြောတာမဟုတ်ပါဘူးနောက်ပြီးတော့ပြပြချွဲချွဲပြောတာမဟုတ်ပါဘူးအကြောင်းအကျိုးပြပြီးချိုးချိုးသားသားပြောတာကိုပြောတာတဲ့ဒါလေးတွေကဘုန်းကြီးတို့အင်မတန်လိုအပ်လို့ဘုန်းကြီးတို့ကပြောပြနေရတာပါသာသမီတယောက်အပြည့်ရှိတယ်ဆိုရင်ဆယ်တာပေါ်တာဒါမျိုးမလုပ်နဲ့အကြောင်းအကျိုးပြပြီးတော့မင်းမှဒါအပြည့်ရှိသလားမရှိဘူးလားငါကလှုပ်စီတင်တယ်လားမလှုပ်စီတင်ဘူးလားအဲ့တော့မင်းလှုပ်လိုက်တဲ့အတွက်အပြစ်မရှိဘူးလားရှိတယ်အဲ့လိုပြစ်ရှိတယ်ဆိုမှကိုပြောချင်တာပြောဒါမှမဟုတ်ရိုက်ချင်လည်းပဲရိုက်ပေါ့တခါတည်းရင်ကျတော့ကလေးတယောက်ကိုအပြစ်လှုပ်နေတာတွေ့တယ်ဘာမှပြောချင်မှမနဲ့နောက်ကနေပြီးတော့ဒုံးနဲ့ရိုက်တယ်နေရင်ရိုက်လိုက်တယ်ဒီကလေးကသူ့ကိုဘာဖြစ်လို့ရိုက်မှမသိဘဲနဲ့ခံလိုက်ရရင်ဒီကလေးကငြင်းငြင်းတွေ့ကြလေးဒုံးတွေဖြစ်သွားတတ်တယ်ဒါတွေကဘုန်းကြီးတို့အသိဉာဏ်မိပါတွေကလည်းပဲဆရာသမားတွေကလည်းပဲဒါလေးတွေအသိဉာဏ်ရှိဖို့လိုအပ်ပါတယ်ကဲဒီတတိယချက်ကိုလည်းပဲအားလုံးလိုက်သို့ချူတာသိမ့်မွေးစကားတွေ့အလေးရှိကြပါချူတာသိမ့်မွေးစကားတွေ့အလေးရှိကြပါနံပါတ်5ကပေတူနေရပါအိနဲ့ချစ်သူနဲ့ရောက်ွယ်ပြလောက်အောင်ကောက်ကျေစိတ်ထားဂုံချိုစကားကိုလီပယ်ထားတော့တဲ့သူတော်ကောင်းလက္ခဏာဆိုတာသွေးကွဲစီတက်တဲ့ဂုံတိုက်စကားကိုမပြောရပါဘူး။ညီညွတ်အောင်ငါဘယ်လိုလုပ်ပေးရမလဲ။သူတို့မိသားစုအမွေကိုကြောင်းပြီးဒီစိတ်ဝမ်းကွဲနေတယ်။ငါညီညွတ်အောင်ဘယ်လိုလုပ်ပေးရမလဲဆိုရင်သူတော်ကောင်းလက္ခဏာအဲ့ဒီလိုပုဂ္ဂိုလ်တယောက်ရှိရင်ဒီမိသားစုမှာစိတ်ချမ်းသာပါတယ်။ဒီမိသားစုမှာပို့ပြီးတော့စိတ်ချမ်းသာမှုတွေပြည့်စုံပါတယ်။ဒီလိုမှမဟုတ်ဘဲနဲ့သွေးကွဲအောင်လုပ်ပေးတတ်တယ်။မောင်နှမတွေမွေကွဲတာမတည့်ဘူး။ဟာသူသမီးကြတော့အများကြီးပေးတာ။ငါကြတော့နည်းနည်းလေးပေးတာ။ဒါမျိုးတွေဖြစ်ပြီးတော့စိတ်ဝမ်းကွဲနေတယ်ဆိုရင်တကယ်ဂုံတိုက်တဲ့ပုဂ္ဂိုလ်သွေးထိုးတဲ့ပုဂ္ဂိုလ်ကဟာဟုတ်တာပေါ့လုပ်ငန်းလုပ်တော့မင်းလုပ်ရတာအမွေပေးတော့ကြတော့မင်းသူသမီးပြအများကြီးပေးတာဒါတော့ဘယ်တရားမလဲဆိုပြီးတော့မီးလောင်ရလေပင်းတဲ့သဘောနဲ့သူပို့ပြီးတော့သွေးဝံကွဲသွားတယ်ဆိုရင်ဒီလိုပုဂ္ဂိုလ်မျိုးဒီလိုစကားမျိုးပြောတတ်တဲ့ပုဂ္ဂိုလ်ရှိရင်ဘယ်တော့မှချမ်းသာမှုမရပါဘူးရက်ွက်တဲ့သူလည်းမချမ်းသာတယ်လို့မငြိမ်ချမ်းတယ်လို့မိသားစုလည်းမငြိမ်ချမ်းပါဘူးတိုင်းပြည်လည်းမငြိမ်ချမ်းပါဘူးဒါကြောင့်သွေးပွဲစီတဲ့တဲ့ဂုံတိုက်စကားတွေကိုဖယ်ရှားပြီးတော့ညီညွတ်အောင်လုပ်ပေးရတယ်ဘလို့လုံးမလဲဆိုတော့မင်းမိဘပေးတာတော့ဟုတ်တာပေါ့သူ့တော့များသွားတယ်မင်းတော့နေသွားတယ်ပစ္စည်းဆိုတာကွာလူမတည်ငွေမချရှာလို့ရပါတယ်ကျန်းမာရေးကောင်းနေမယ်ရှင်ပြင်းဒီနေ့ပစ္စည်းဆိုတာရလာမှာပဲအဲ့တော့ပစ္စည်းဆိုတာတန်ဖိုးဖြတ်လို့လည်းရပါတယ်မောင်နှမချင်းချင်းဆိုတာငယ်ငယ်လေးကတူနေကြတာ Ada miba buat doa di mabian mawa ni miba mesti ada. Tapi bukti lu maya wau. Mana macam ni juga. Tegak ini tegak besi ni kubu mawa. Tegak kunci jam mawa. Ada tapi bukti mesti de besi jam tu. Tapi bukti de mesti ada yang itu macam siapa badi ni. Tanya ni sih sih begal eh buku dia awal sih ni. Soi di mida tu malah sih sih ni ni lu cia lau. Yosun dia kong ni dia. Di lu mampu benar tuju le tu buku cilau tu buku kenau jitu jitu kenau. ชาติเรื่อยไปออกข้าวสารเนี่ยปกติเอาสีดีด้วยใส่ใส่เส้นเยื่อเก่าหนาแต่จะคงได้เวลาด้วยด้วยจะเอาไปชาบีดอกเส้นเส้นเบลเลยจังจุลินเนี่ยเบลเบลเส้นเส้นเบลเลยปกติเอาสีดีด้วยจ้าอะไรปกติว่าตัวเราบางเส้นบีกูได้เนี่ยเย็นเนี่ยตัววันจันทร์เลยเย็นเย็นมุกเบสวันไหนมาเลยเกิดอะไรเลยไล่สู้เลยเกิดเบียร์เสียอยู่เสียอยู่เมียนูช่างเปลี่ยนบ้า ก็เบียร์เสียอยู่เสียอยู่เมียนูช่างเปลี่ยนบ้าจากนั้นไปเลยตัวเราเล็กขนาดนั้นถ้าหน้าบาลเลยตัวไม่เสียดาวุ่นยี่ยี่ยูดันไม่เสียดาวุ่นยี่ยี่ไม่เป็นยี่เจ้าวันดูสิไม่เสียดาเดียเทียเจ้าเจ้านายเจ้าเจ้าลุยส่งยี่เป็นยี่เวลีลีเป็นเมียเช่นท่าโตเลยไม่เสียดาวุ่นดูหู ที่เดียวเป็นชาบิดอสากาตุเรศส่งเจ็บเป็นตุเรนเจนส่งโดนนักขันเจนอายาอยากตัวเป็นเพื่อนในเดียดีสุดเลยพูนอะไรนั่นลงนั่นเนจินที่ลูกพ่อคุณมีชื่ออะไรแต่มาตัวก็ปีตามาเลยพูดถึงเมื่อเสียดีอะไรมาเอสเรียเดี๋ยวเดียบาลเลยตัวกูเชนนาตัวเชนนาตัวมาสุยนากูจีบวาตัวตุนยาจีตัวมาสุยนาการีอเมสเรียเดีย เออดูเรื่องมาเลยไม่ได้ใจเนี่ยอาณาจักรปกุฎีอากูอาณาจักรดูตุนยาอาณาจักรมาสุยนะชาวปุกัวโตนีบาลีเนี่ยตุนยากูอาณาไม่เป็นมุกูสีเดือดตุนยาสีดวามาสุยนะฉันอ่านในเรื่องปกุฎีเลยว่ากูอภิสิทธิ์จะไล่จ้าตุนยาจารอนีลีจาวนาดาวมาเป็นไงเออกูฉันอ่านตัวดูตุนยาฉันอ่านตัวมาสุยนะถ้าไม่สิริยาเดียตาดูยิ่งพอยู่ตุโรกาวลักษณะเกี่ยวกับตุยมาดาวเชตวานัยมาเลยตามีมาทายาบอก มองหน้ามาจริงๆเลยเป็นกูเช่นนั้นลูกตุ้มยาเช่นนั้นตัวอ๋อกูดูได้เลยกูดูได้ตัวงับลูกกูยินนายมาเลยตามูลีดีเตี้ยสิ่งตุโรกาวลักษณะเชตวารีพอยดูตั้งนานเลยเว้ยทีเดียวเชตดาวเลยพาเลยตัวกูดูนี่จ้าเด็กอะไรกันมาชาติเสียอะไรมาวุ่นยุ่งมาสู้ยินนะกูที่มาลารมาสู้ยินนะตั้งนานเลยไม่เสียเชตดาวเลยเนาะตั้งงามลูกไม่เชื่อหรอกมาหู กูที่ลาบิโดตุนิจัดเนจ้ากูที่มันลุงเวเนชั่งเสียรถว่าอุตวานลุงมาสู้ยินนะถ้าเล่นมิสเรียเตียเวน้าบิโดกูอยากกงมุโรจูจินไอจ้าพิโรดาบอกจ้าเลยจ้าตุนยาอยากกงตุนยาจ้าอยากกงกูพิโรลุชินเดย์บิโดมาเจเนเดมุยาจ้าถ้าเล่นมิสเรียเตียเวตาเรียบุญตันนารีสีเลตันนารีมามาเชนดาวตุโรบังลักษณะเจเจปาร์เลยลูรีเลเวทีเดียชินีมาเชนดาวเออเราไปดูเตียมาเลยตุโรพูนอะไรนั่นลงละ เออตาตาเราอีกงาปูจีดุนยาเลยงาเตียชิมมาคนยาเลยงาเตียนาคนยาเลยตั้งนาเรียจีดุเออตั้งนาเรียบอกว่างาพัดลุงนายมาเลยงาพัดเท้าปั้นนายมาเลยงาเย่เย่ยามาตุกข์ยามนี้จะละเชียนนี้จะละเป็นยาอีรีนี้ยามจะละตาเป็นยามงาปูจีดุเชียเป็นนายมาเลยเออเจ้าคนนี้นายเนี่ยเกลียดยาวซาเลเวตีโดนี่เลยงาปูจีดุเชียเป็นยาวลูกเป็นนายมาเลยตาเลียสาลาเตียพูนอะไรนั่นลงละลูกเขยจะงานเดียวเองเนาะยาละบ่ เออดีใจดีใจสิเนี่ยถ้าตัวเราที่เราตัวคนเดียวโกรธน่ารู้สิอารมณ์ยิ่งเช่นไรจ้าใจดีเราเนี่ยเช่นอะไรเดี๋ยวเราไม่รู้เป็นเนี่ยวันนี้มิสเรียกูจีบว่าตัวกูอาณาชีตัวกูเชื่อตาตัวกูเป็นยาอีกตัวเอชาจอมเอชาปกุฎีเชื่อตัวมาสู้ยังนะตั้งอารมณ์ยังไงเดี๋ยวตัวกูสิรู้ตัวกูจีมาลุมากูสิเชื่อตัวกูตุนยาจีเชื่อตัวมาสู้ยังนะกูเนี่ยเห็นตัวตุนยาเห็นตัวมาสู้ยังนะได้สิเนี่ยเนาะ จ้าดังอะไรเรื่องเสียงไม่เชื่อเราลูกเจ้าเรื่องเสียงไม่เชื่อเราตัวเราบังคับนาฬิกาบาร์เร่ถ้าจะมิสเรียเดียเทียบีโดซาก้าส่วนลมเนี่ยนี่นักเนี่ยปุ่นเนี่ยบังบังอาบลูกคุณยินนายมาเลยอาบูจ้องจิบีโดอาโตจิอาตาดานอาบาดานปลุกมีเดียวอาบลูกเป็นนายมาเลยที่ลูกเสียชีลูกเจ้าตัวเราบังคับนาฬิกาบาร์เร่เกออาลงไล่โซไล่วันดูมิสเรียไม่ชีบีไม่ดีส่วนลอยา วันดูมิสเรียไม่ชีดีไม่ดีส่วนลอยา นั่นนั่นก็จะว่าอะไรตัว ติดใจมีนุ่มมาเจดีเดียวไม่ได้ดีดีติดสาลีสีทาโตเร่ติดสาเดียนักแต่งทาเร่นู่นตัวก้านั่งรัดเตียนเตียนดีมหัศจรรย์มาเดียวมหัศจรรย์มาเล่าผู้สูบีโดติดสาเดียนักแต่งทายาบาร์เร่เออเราไปอยู่มันเอาเดียวเลยงั้นเดี๋ยวเดี๋ยวไปพาเดี๋ยวเดี๋ยวไปมันเอาเดียวไหมมันเอาเดียวก็ว่าจะเราตีสุดาสีลาโรราวาเลยพออยู่ดีเดี๋ยวจะได้หาเตยยี่จีเลยเนี่ยจะได้ก็ได้รอยาวลาลีคนนี้ตามมุดาสกับยามาสุลุไม่จ้าเราดูเด็ดเชยสิ่งที่มันเอาวิกาวจ้องจูบีโดเนี่ยจะไปเอาโกงเนี่ยสุดสุดเลยมีดมีกูจ้องจูบีโดหัวเด็ดมาพ่อหัวเลยสุดอ๋อเด็กชายเดียวจะลงไปดูเลี้ยงยาไปดูมุดาสักการ์ดเลยพวกกูหาเลยตัวจูชิเมื่อวันตัวมันลงเยอะเลยมาก้ามูอากูดูมันเนี่ยไม่ใช่กูอาลุงลงเยอะหรอได้เลยไอ้รอเลี้ยงยาตัวมันดูสิมันลงเยอะบ้ามาไม่ใช่หรอเลยไอ้รอเลี้ยงยาเนี่ยพวกกูเรียตรีท่าเป็นเดียเชื่อสิเลี้ยงยาได้บาร์เรตัวเองที่พวกกูมันลงเยอะไม่ใช่ตัวจูชิเมื่อวันอาลุงลงด้วยได้แต่จังหวะนี้ดูตรีดูแลเรื่องนั้นไม่เปียบ้าวเป็นที่รู้สิเนี่ยแต่เนี่ยก็ที่นี่เองสุขใจที่นี่เองสุดาเนี่ยมาเจอกับผมว่าดาวุฒิโอราวะเออเด็กชายที่รู้สิเนี่ยตัวเราของเชิดโอราวะสีวายเราเด็กเด็กชายที่เสียงดาราวะป้าวิ่งเราเราเราเด็กชายที่เด็กกระดิ่งเด็กพวกกูเนี่ยเราเราสิเสียงดาราวะเสียงเราพิเศษเสียงมาเลยกระดิ่งเด็กอะไรเด็กชายที่เด็กจูดิสวาลูกเด็กด้วยเสียงดาราวะตาตัวเราของนักหนากระดิ่งเด็กดูเลี้ยงยานี่เด็กด้วยตาตัวยงมาเลยนักหนาเชิดตัวดีเด็กที่พวกกูว่ากูจูสิลูกอารมณ์มโหดามันเนี่ยกูรู้เยอะเลยพวกกูตามยศวิยาโฮเบนาบีโดพระนิยงาตียังอาวาเรมาเลเบตียาโดนี่เด็กพวกกูยายูดาชาวเมียเมเรตียาโดอาทุปายะจีมงยาโดอาทุปายะตะจักะมังกันนาวุเมเบียวุเลี้ยงยาโดเรด้วยอะราตียาเบโรมาเมียไงตัวดูปนเจียงปนละปนเนตียาไทยมาเรเบียวเบียวนู่นเด็กก็ยูดาโดไม่จูเลี้ยงยาแทบารุเตียาดูเมียไงมาบูเรแกตีเตียาเลยอาลุงไลจูติสาเตียาละกันทาโยธาจินตุงบาติสาเตยาละกันทาโยธาจินตุงบาดาก็นัมเบอร์ 6 นัมเบอร์ 9 อ่ะโกราดีกงยังคาโดตะဖြစ်ပေါ်ก็เลยถ้าจั่วမတူလွန်မှုနိုင်ထတော့တဲ့ဒေါသတရားကင်းစင်ပြီးတော့မေတ္တာတရားနဲ့နေတာဒေါသဆိုတာမီမီဆိုတာနေသည်ဖြစ်သည်များသည်ဖြစ်သည်ပူလောင်တာပဲမေတ္တာဆိုတာရည်စင်ရည်ချမ်းရည်စင်ရည်ချမ်းဆိုတာနေသည်ဖြစ်သည်များသည်ဖြစ်သည်အေးမြတာပဲဒေါသကြီးတဲ့ပုဂ္ဂိုလ်တယောက်အိမ်မှာရှိတဲ့ရှူရှဲရဲဟိုပြောဒီပြောထစ်ကနေပြီးရင်ဒေါသနဲ့ဖြည့်ရှင်းနေတယ်တိတ်ပြီးတော့အိမ်ဒီအိမ်သားတွေဖိတ်ဆင်းရရတာပဲဇနီးကိုကြောင်းပြီးခင်ပွန်းစိတ်ဆင်းရဲရတယ်ခင်ပွန်းဒေါသကြီးရင်လည်းဇနီးသားသမီးတွေကောက်လို့အင်မတန်မှစိတ်ဆင်းရဲเสียကောင်းတယ်ဘယ်ဖွယ်နည်းမှဆိုဒေါသနဲ့ဖြည့်ရှင်းရင်အမှားလည်းများတတ်တယ်နောက်ဆုံးမိခင်တတ်တာဖခင်တတ်တာဒီအမှုတွေဖြစ်တာလည်းဒေါသကြောင့်ဖြစ်ရတာပဲအဲ့တော့မေတ္တာတရားနဲ့ကောင်းကျိုးလိုလာတဲ့စိတ်နဲ့ငါဘလို့ကောင်းအောင်ဆောင်ရွက်ပေးရမလဲငါကိုကောင်းအောင်ဘလို့ဆုံးမပေးရမလဲသူ့ကိုကောင်းအောင်ငါဘလို့များဆောင်ရွက်ပေးနိုင်မလဲအဲ့ဒါမေတ္တာတရားလို့ခေါ်တယ်မေတ္တာဆိုတာကောင်းကျိုးလိုလာတဲ့စိတ်ရဲ့အပြုအမူပြောဆိုဆိုမေတ္တာလို့ခေါ်တယ်အဲ့ဒီမေတ္တာတရားနဲ့နေတယ်နောက်စိတ်ဓာတ်ဥပဒနာတတိပလနဲ့ကြည့်ရင်ကိုတော်လာဖြစ်တာကိုဖြစ်တယ်လို့သိအောင်လုပ်တယ်လူမိသွားတဲ့ပုဂ္ဂိုလ်မကောင်းတာလုပ်ရင်လူမိတဲ့အခါမှာရှက်သွားတယ်လို့ပဲရှေ့ကဒေါသဖြစ်နေတဲ့နောက်ကဒေါသဖြစ်တဲ့စိတ်ကိုသိတယ်။လောဘတွေကြီးနေတဲ့လောဘဖြစ်တဲ့စိတ်ကိုသိတယ်။ဒီလိုစိတ်ဓာတ်နဲ့ပတ်သက်တာတတိပ္ပံလူသားဖြစ်ရင်ဒေါသတွေကသူရောတဲ့မှတ်ချက်ခုနှစ်ပြာနတုသမတ်သူရောတဲ့မှတ်ချက်ခုနှစ်ပြာကဲဒီနေ့55နှစ်မွေးနေ့မင်္ဂလာမှာခေါင်းကြီးအားတိတူတော်ကောင်းလက္ခဏာ9ချက်ကိုတရားဓမ္မဒါနတရားလက်ဆောင်ဖြစ်နေပေးပါဒါကြောင့်တရားနာရတဲ့ပရိသတ်အားလုံးဟာဒီတရား9ချက်ကိုကိုယ်နှလုံးသားထဲမှာရှိနေဆက်လက်ကျင့်သုံးနိုင်ပါသည်မရှိသေးရင်ဖြည့်ဆွတ်ပြီးတော့ပြည့်လောင်ကျင့်သုံးနိုင်ရပါသည်ဒီနည်းအားဖြင့်ပါရမီတွေဖြည့်ဖြည့်ကျင့်တန်ပြီးတော့မဉ္ဇဉ်ပူဇော်ဖြင့်နိဗ္ဗာန်ကိုလေးမြန်စွာမြတ်မောပြုနိုင်ကြပါစေကုန်သတည်းရည်စက်ချကြသူအမြတမ်းပေးဝေကြသူရည်စက်ကမပါတဲ့ပုဂ္ဂိုလ်ကလက်အုပ်ချီးပြီးတော့အားလုံးလိုက်ဆိုပါ